Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။အမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေ2019 February 24ရက်တောက်ကြာနေမနက်ခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ32 40နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ဒီမနက်စီစဉ်မှုကတော့ကျမနန္ဒချမ်းပါရှင်
။မင်္ဂလာပါရှင်။ကျမကခင်ဗျတတ်ပါ။ဒီမနက်ခင်းသတင်းတွေကိုမတ်စုမြတ်မုံနဲ့အတူကြီးညာပေးပါပါ။အမေရိကန်နဲ့မက္ကဆီကိုနိုင်ငံတို့ကြားကွဲပြားမှုတွေရှိနေပေမဲ့ခိုင်မာတဲ့ဆက်ဆံရေးရှိပါတယ်လို့မက္ကဆီကိုကိုရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောကြားလိုက်ပါတယ်။ IS စစ်သွေးကြွတွေနှစ်နှစ်ကျော်ထိန်းချုပ်ထားတဲ့အီရတ်နိုင်ငံမူဆိုးမြို့ကလေရင်ကွင်းကိုအီရတ်တပ်တွေပြန်ပြီးသိမ်းပိုက်လိုက်နိုင်မှာပြီ။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူ့ခွင့်ရေးအထူးကိုယ်စားလှယ်မစ်ယန်ဟီလီရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသုံးနိုင်ငံသုံးရကြာခီးစဉ်ပြီးဆုံးသွားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမန္တန်တိုင်
းဟုတ်ကဲ့ပါရှင်။သတင်းတွေပြီးသောရရှင်နေနာဆင်ကြားမှာကသမ္မတဒေါ်နယ်ထရန့်အစိုးရလက်ထက်အမေရိကန်မက္ဆီကိုနှစ်နိုင်ငံဆက်ဆံရေးအခြေအနေဘယ်လိုရှိနိုင်ပါသလဲ။ဒီကြောင်းနဲ့တူမကြာသေးခင်ကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့အကိုကင်ဂျုံနန်းလောက်ကြံခံရမှုကတရုတ်နဲ့မြောက်ကိုရီးယားဆက်ဆံရေးမှာဘယ်လိုတက်ရောက်မှုတွေရှိလာနိုင်သလဲ။ဒီအခြေအနေတွေကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်။မြန်မာသတင်းလွှာတွေမှာတော့ငိမ့်ချမ်းရေးရမုံငွေခွဲဝေတုံးဆွဲဖို့ကိစ္စအစိုးရငိမ့်ချမ်းရေးအဖွဲ့နဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးကကိုယ်စားလှယ်တွေတွဲဆုံဆွေးနွေးကြမယ့်အပေါ်မှာတိုင်းရင်းသားတချို့ရဲ့အမြင်ဘယ်လိုရှိပါသလဲ
။အစိုးရကတော့အပြည့်အစုံဆောင်ရွက်ဟာကျူစားနေတာကိုကျေရပါဘူး။ဒီလိုတစ်ဖက်ကအဲ့လိုပြောတော့ဒါပေမဲ့နောက်တစ်ဖက်က
မကြခင်မှာအပြည့်အစုံကိုနားဆင်ရပါမယ်ရှင်။ဒီသတင်းလွှာတွေမတိုင်ခင်အခုရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့မဆုမြတ်မုံကကြေညာပေးပါမယ်ရှင်။
American Dirancio နဲ့ Mexico နိုင်ငံတို့ကြားမတူကွဲပြားမှုတွေရှိနေပေမဲ့အချိန်နဲ့အမျှခိုင်ခိုင်မာမာရပ်တည်တဲ့အင်းကြီးချင်းနှစ်နိုင်ငံဖြစ်ကြောင်းနဲ့အခု Mexico City မြို့ကဆွေးနွေးပွဲဟာအရှိကိုပဲမျှော်ပြီးအပြုသဘောဆောင်တဲ့တိုးတက်မှုတွေရှိနေပါတယ်လို့ American နိုင်ငံခြားရေးဝန်ကြီး Rex Tillerson ကပြောကြားလိုက်ပါတယ်။ American နိုင်ငံခြားရေးဝန်ကြီး Tillerson နဲ့ Mexico နိုင်ငံခြားရေးဝန်ကြီး Luis Videgaray တို့ဟာပူးတဲ့သတင်းစာရှင်းလင်းပွဲတက်ပြုလုပ်ခဲ့ပြီးနှစ်နိုင်ငံစလုံးမှာတိုက်ကိုကွဲပြားမှုတွေရှိနေပြီးဒါကိုဆွေးနွေးညှိနှိုင်းမှုတွေနဲ့ဖြေရှင်းတာကအကောင်းဆုံးနည်းလမ်းပဲလို့ Mexico နိုင်ငံခြားရေးဝန်ကြီးကပြောပါတယ်သမ္မတဒေါ်နယ်ထရမ့်တက်လာချိန်မှာအမေရိကန်ပြည်ထောင်စုကအစ်စ်ချမှတ်လိုက်တဲ့မက္ဆီကိုဆိုင်ရာမူဝါဒတွေနဲ့ပတ်သက်ပြီးဒေါသထွက်မှုတွေနဲ့အတူစိုးရိမ်ပူပန်မှုတွေကိုပြေလျော့စေဖို့ရည်ရွယ်ပြီးအမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့အမိမေလုံခြုံရေးဝန်ကြီး John Kelly တို့ဟာမက္ဆီကိုနိုင်ငံကိုတွားရောက်ခဲ့တာဖြစ်ပါတယ်နှစ်နိုင်ငံဆက်ဆံရေးအတွက်စိန်ခေါ်မှုအတိုင်းအတာနဲ့အခွင့်အလမ်းတွေနဲ့ပတ်သက်ပြီးဆွေးနွေးခဲ့ကြတယ်လို့ဝန်ကြီး Tillerson ကပြောပါတယ်သမ္မတအင်ဖြူပြောခွင့်ရ Sean Spicer ကမက္ဆီကိုနဲ့အမေရိကန်နဲ့နိုင်ငံခြားဆက်ဆံရေးကောင်းမွန်တိုးတက်နေတယ်လို့ဗုဒ္ဓဟူးနေ့ကပြောကြားခဲ့ပြီးကျန်တဲ့ပြည်နယ်အစောပိုင်းမှာတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနှစ်နိုင်ငံကြားဆက်ဆံရေးကောင်းလာဖို့အတွက်အမေရိကန်ဘက်ကလှုပ်ဆောင်မှာဖြစ်ပြီးကောင်းမလာရင်တော့လည်းမကောင်းတဲ့အတိုင်းပေါ့လို့ပြောကြားခဲ့ပါတယ်
ထရမ့်အစိုးရကိုစန့်ကျင်သူတွေမီဒီယာတွေနဲ့နေ့စဉ်ရက်ဖြစ်တာကို conservative တွေအနေနဲ့မျှော်လင့်ထားကြပါတို့အိမ်မြူရောရဲ့မဟာဗျူဟာရေးအကြံပေးပုဂ္ဂိုလ် Steve Bannon ကကြာတာရင်းနေ့ကပြောကြားလိုက်ပါတယ်အမေရိကန်မှာရှိနေတဲ့ conservative တို့ရဲ့အကြီးဆုံးနိုင်ငံရေးညီလာခံဖြစ်တဲ့ CPAC ဒုတိယနေ့မှာ Mr. Bannon ကမိန့်ခွန်းပြောကြားစဉ်မှာအခုလိုပြောခဲ့တာပါသတင်းမီဒီယာတွေဟာသမ္မတဒေါ်နယ်ထရမ့်ရဲ့အမျိုးသားရေးရှေ့ရှုတဲ့စီးပွားရေးအစီအစဉ်တွေကိုဆန့်ကျင်နေကြတယ်လို့သူကဆိုပါတယ်နိုင်ငံ내ကလူနည်းစုတွေနဲ့ပတ်သက်လို့အစောပိုင်းကပြင်းပြင်းထန်ထန်ဝေဖန်ခဲ့သူ Steve Bannon ဟာ conservative တွေထဲမှာအငင်းပွားစရာအဖြစ်ဆုံးသူတစ်ယောက်ဖြစ်ပါတယ်သမ္မတသက်တမ်းအစောပိုင်းကာလတွေမှာဝေဖန်ညှင်းခုံရံဖြစ်တာတွေဖြစ်နေမှာပဲလို့သူကဆိုပါတယ်။ဂျာတာရီနီက CPAC ညီလာခံကိုဘန်နန်နဲ့အတူအင်ဂျူရောအရာရှိချုပ် Ryan Priebus လည်းတက်ရောက်ပါတယ်။သမ္မတထရမ့်ဟာကွဲပြားတဲ့အမြင်ရှိနေကြတဲ့ Republican တွေနဲ့ Conservative တွေကိုညီညွတ်အောင်လှုပ်ပေးတဲ့သူအဖြစ်နဲ့ Priebus ကပြောခဲ့ပါတယ်။သူနဲ့စကားပြက်ပြက်ပြောရတဲ့ဘန်နန်တို့ရဲ့ဆက်ဆံရေးကိုဥပမာပေးပြီးတော့ပြောခဲ့တာပါ။ကြာတာဘရင်းနေ့ညပိုင်းကြရင်တော့ CPAC ညီလာခံမှာဒုသမ္မတ Mike Pence မိန့်ခွန်းပြောမှဖြစ်ပါတယ်။ဒီနှစ် Conservative ညီလာခံရဲ့ထူးခြားချက်ကတော့အိမ်ယူတော်မှာရော့လွှတ်တော်မှာပါ Republican တွေက10နှစ်အတွင်းမှာပထမဆုံးထိန်းချုပ်ထားနိုင်ချိန်မှာသမ္မတ Donald Trump တောက်ကြနေ့ပြောမယ်မိန့်ခွန်းပဲဖြစ်ပါတယ်ရှင်။
အီရန်နိုင်ငံမှာ2014ခုနှစ်ခေတ်က IS တွေ့ကြော်ရီထိန်းချုပ်ထားတဲ့မူဆိုးကလေယာဉ်ကွင်းကိုအမေရိကန်တွေကူညီပေးနေတဲ့တပ်တွေကနေပြန်လည်သိမ်းပိုက်နိုင်ခဲ့တယ်လို့အီရတ်အာနာဘင်တွေကချက်သက်ပရီးနေမှာပြောပါတယ်။မူဆိုးလေယာဉ်ကွင်းကိုလျှက်တဲ့ပြတ်တုံ့ပြန်တိုက်ခိုက်ရေးတပ်တွေနဲ့ဗဟိုရဲတွေကအပြစ်ဝထိန်းချုပ်ထားနိုင်ပြီလို့အီရတ်ဆိုရရုပ်တံကကြေညာတာပါ။အီရတ်နိုင်ငံရဲ့ဒုတိယအကြီးဆုံးမူဆိုးမြို့ရှေ့ပိုင်းရပ်ကွက်တွေကို January နှောင်းပိုင်းမှာပြန်သိမ်းနိုင်ပြီလို့ကြေညာခဲ့တဲ့နောက်တနင်္လာနေ့မှာတော့အနောက်ပိုင်းဒေသတွေကိုအီရတ်တပ်တွေကပြန်သိမ်းဖို့အတွက်ထိုးစစ်သစ်စတင်ခဲ့တာပါ။အီရတ်တပ်တွေဟာမောင်းသူမဲ့ drone တွေနဲ့လက်နက်ကြီးအကူအညီယူပြီးလေယာဉ်ကွင်းနေရာတွေကိုစစ်မျက်နှာအတော်များများဖွင့်ပြီးထိုးစစ်ဆင်တိုက်ခိုက်ခဲ့တယ်လို့အီရတ်ဒုဗိုလ်ချုပ်ကြီးကပြောပါတယ်။အစပိုင်းမှာ IS တပ်တွေဘက်ကအခုကမှနည်းနည်းပါးပါးရှိပေမဲ့နောက်ပိုင်းမှာအီရတ်တပ်တွေကလေယာဉ်ကွင်းဆောက်ဦးတွေကိုသိမ်းပိုက်နိုင်ခဲ့တယ်လို့ပြောပါတယ်
။မွတ်စလင်နိုင်ငံတွေရဲ့နိုင်ငံသားတွေဥရောပမှာလာရောက်အခြေချတာကိုမလိုလားသူများလာတယ်လို့လန်ဒန်မြို့အခြေစိုက် Chatham House မူဝါဒရေးရာအဖွဲ့ရဲ့ဥရောပမှာနောက်ဆုံးလုပ်ထားတဲ့သဘောထားစစ်တမ်းမှဖော်ပြနေပါတယ်။ဥရောပနိုင်ငံပေါင်း10နိုင်ငံကလူပေါင်း1000ကိုလုတ်ခဲ့တဲ့စစ်တမ်းမှာပြင်းမြ55ရာခိုင်နှုန်းကမွတ်စလင်နိုင်ငံပြောင်းအခြေချလာသူတွေကိုလက်မခံကျင်ကြပါဘူးမွတ်စလင်အများစုရှိတဲ့နိုင်ငံတွေကနောက်ထပ်နိုင်ငံပြောင်းအခြေချလာမဲ့သူတွေကိုတားသင့်သလားလို့စစ်တမ်းမှာမေးခဲ့တာမှာတားသင့်တယ်လို့ထင်တဲ့သူကပိုလန်နိုင်ငံမှာ87ရာခိုင်နှုန်းရှိပြီးတော့စပိန်နိုင်ငံမှာဆိုရင်47ရာခိုင်နှုန်းရှိပါတယ်ဂျာမနီနိုင်ငံမှာဆိုရင်လည်း90ရာခိုင်နှုန်းကျော်ကမွတ်စလင်တွေဝင်ရောက်လာတာကိုတားသင့်တယ်လို့ဖြေခဲ့ကြပါတယ်ဂျာမနီအာနာဘိုင်တွေရဲ့စည်ရင်အရ2015ခုနှစ်အတွင်းမှာစီးရီးယားက40ရာခိုင်နှုန်းအပါအဝင်ဒုက္ခသည်တသမတသန်းကျော်ဂျာမနီနိုင်ငံထဲကိုရောက်လာခဲ့ပါတယ်။မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9ခုကနိုင်ငံသားတွေကိုအမေရိကန်နိုင်ငံတဲ့ယာယီဝင်ခွင့်ပိတ်ခဲ့တဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်မထွက်ခင်မှာဒီလိလာမှုကိုလုပ်ခဲ့တာဖြစ်ပေမဲ့စစ်တမ်းမှာတွေးရှိချက်တွေကသမ္မတထရမ့်ရဲ့မူဝါဒနဲ့ဥရောပကအစွန်းရောက်လက်ရဆွန်းပါတီတွေအပေါ်လူအများထောက်ခံကြတဲ့ကိစ္စတစ်ခုကိုမီးမောင်းထိုးပြရာရောက်တယ်လို့ Chatham House ကပြောပါရရှင
်။ VOA American တန်မနေ့ဖက်မြန်မာဘာသာစီစဉ်နေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 935လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
view american တိုင်းအမေရိကန်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူခွင့်အထုကိုစလေမစ်မြန်ဟီလီရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံသုံးရာကြာခီးစင်ဟာချက်တပရီနေမှာပြီးဆုံးပြီဖြစ်ပါတယ် February 22ရက်ဗုဒ္ဓဘူးနေ့မနက်ကအောက်စ်ဘဇားမှာရှိတဲ့နယားပါရာဒုက္ခသည်စခန်းပြင်မှတ်ပုံမတင်ရသေးတဲ့လီဒါဒုက္ခသည်စခန်းတွေကိုတွားရောက်ပြီးအဲ့ဒီမှာခုံလုံးနေတဲ့ရွန်ဂျာမွတ်စလင်တွေနဲ့အချင်းတွေကိုတွေ့ဆုံမေးမြန်းခဲ့တာဖြစ်ပါတယ်ဒါဟာမစ်မြန်ဟီလီရဲ့အနေနဲ့ရွန်ဂျာတွေခုံလုံးနေတဲ့ဒုက္ခသည်စခန်းတွေကိုဒုတိယမြောက်နေ့ဖြစ်တွားရောက်တာပါဒုက္ခသည်စခန်းတွေကိုမတော်ခင်တနင်္လာနေ့ကတော့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီး H မမုတ်အလီအပါအဝင်ဘင်္ဂလားဒေ့ရှ်အစိုးရဝန်ကြီးတွေနဲ့တွေ့ဆုံပြီးဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးခဲ့ကြတဲ့ရိုဟင်ဂျာဒုက္ခသည်တွေအခြေအနေတွေနဲ့ရေရှည်ပြဿနာအတွက်ငြိမ်းချမ်းနဲ့ဖြေရှာဖို့ကိစ္စတွေကိုဆွေးနွေးခဲ့တယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံခြားရေးဝန်ကြီးဌာနသတင်းထုတ်ပြန်ပါတယ်။ February 20ရက်နေ့23ရက်နေ့အထိ3ရက်ကြာသူ့ခီးစဉ်ကနေလေးလာတွေ့ရှိချက်တွေကိုတော့ Miss ရန်ဟင်းလီဟာ March 23ရက်နေ့မှာကုလသမဂ္ဂလူခွင့်ရေးကော်မရှင်စီမံအစီရင်ခံစာတင်သွင်းမှာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ယုံကပြီးခဲ့တဲ့သတင်းပတ်ထဲမှာရခိုင်ပြည်နယ်မြောက်ပိုင်းဒေသအခြေအနေပြန်တည်ငြိမ်ပြီးစစ်တပ်နယ်မြေရှင်းလင်းမှုစစ်ဆင်ရေးရပ်ဆိုင်ပြီလို့ကြေညာထားပါတယ်။ဒါပေမဲ့ကောက်ဆက်စပစားမှာရှိတဲ့ဒုက္ခသည်စခန်းတချို့မှာခိုလုံနေကြတဲ့ရိုဟင်ဂျာတွေကတော့ရခိုင်ပြည်နယ်မြောက်ပိုင်းဒေသမှာမြန်မာစစ်တပ်နယ်မြေရှင်းလင်းမှုအဆုံးသတ်သွားပြီဆိုပေမဲ့ရိုဟင်ဂျာမွတ်စလင်တွေပေါ်နှိမ်နှင်းမှုတွေဆက်ရှိနေတဲ့အတွက်မပြန်လို့ကြဘူးလို့ VOA ကပြောပါတယ်။
မြောက်ကိုရီးယားပေါ်ထားရှိတဲ့အမေရိကန်ရဲ့မူဝါဒကိုပြန်လည်သုံးသပ်ဖို့ထရမ့်အစိုးရကညွှန်ကြားထားပါတယ်။မြောက်ကိုရီးယားအစိုးရနဲ့သူ့ရဲ့ခေါင်းဆောင်ကင်ဂျွန်အန်အပေါ်အမေရိကန်အစိုးရအနေနဲ့ရှေ့လျှောက်ဘလို့ကင်တွဲသွားတင်တယ်လဲဆိုတဲ့နီလန်အလုံးကိုရှာဖွေဖို့အင်ဂျီရောကအမိန့်ပေးထားတယ်လို့ဒီအဆက်အသွယ်ကောင်းတဲ့တန်တမန်ရက်ကွက်က VOA ကိုပြောပါတယ်။တရုတ်နိုင်ငံတော်ကောင်စီဝင်ရန်ကျေးဂျီနဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Rex Tillerson တို့အင်္ဂါနေ့ကဆွေးနွေးခဲ့ကြခြင်းကလည်းမြောက်ကိုရီးယားရဲ့ NDA တွေကိုဝန်ကြီး Tillerson ကပြောခဲ့ပါတယ်။မူဝါဒရေးရာပြန်လည်သုံးသပ်နေတဲ့အခြေအနေနဲ့ပတ်သက်လို့ VOA ကဝင်းကြီးတေလက်ဆန်ကိုပုတ်ထူးနေ့ကမေးခဲ့ပေမဲ့ပြန်လည်ဖြေကြားခြင်းမရှိခဲ့ပါဘူးရှင်
စီးရီးယားနိုင်ငံက6နှစ်နီးပါးကြာနေပြီဖြစ်တယ်။ပြည်တွင်းဆက်ဆုံးသက်ဖို့စူးစမ်းရတဲ့အနေနဲ့စီးရီးယားနိုင်ငံဆိုင်အမေရိကန်ထူးတမ်မကြီးဟာစီးရီးယားဆိုအကိုစလဲနဲ့စီးရီးယားတိုက်ခံဘက်ကိုစလဲတွေနဲ့ကြက်တပရီနေမှာဂျနီဗာမှာတွေ့ဆုံပါတယ်။နိုင်ငံရေးရလမ်းကြောင်းတစ်ခုရှာဖို့ရည်ရွယ်ချက်နဲ့အခွင့်အလမ်းတစ်ခုရလို့ညညာစူးစမ်းတာလို့စီးရီးယားဆိုင်ရာအထူးကိုစလဲစတက်ဖန်တီမစ်ဆူရာကအမေရိကန်နဲ့ရုရှားပါဝင်ကမ္ဘာအင်အားကြီးနိုင်ငံတွေနဲ့ဒေတာရင်းတန်တမန်တွေကိုပြောကြားခဲ့ပါတယ်
။အမေရိကန်လူမျိုး60ရာခိုင်နှုန်းနီးပါးဟာသူတို့ရဲ့ email text message နဲ့လူမှုကွန်ရက်တွေကိုအဆက်မပြတ်ဒါမှမဟုတ်မကြာခဏကြီးမိနေတဲ့အတွက်စိတ်ဖိစီးမှုဖြစ်ရတယ်လို့ပြောကြတဲ့အကြောင်းအမေရိကန်စိတ်ပညာဆိုင်ရာအဖွဲ့အစည်း ABA ရဲ့အစီရင်ခံစာထဲမှာဖော်ပြထားပါတယ်။သူတို့ရဲ့လေးလာတွေ့ရှိချက်အရအဆက်မပြတ် online ပေါ်ကအကြောင်းအရာတွေကိုကြီးပြစ်နေကြသူတွေရဲ့စိတ်ဖိစီးမှုရေချိန်ဟာကြီးတဲ့အရေးချိန်နည်းတဲ့သူတွေထက်ကိုပိုပြီးတော့မြင့်မားတာကိုတွေ့ရပါတယ်။စိတ်ဖိစီးမှုအဆင့်တက်ကနေ30တက်မှတ်လေးလာခဲ့တာမှ smart လက်ကင်ဖုန်းတွေကိုတစ်ချိန်လုံးကြိတ်နေသူတွေရဲ့စိတ်ဖိစီးမှုက 5.3 အဆင့်မှရှိပြီးတော့သူတို့လောက်တစ်ချိန်လုံးမကြည့်ကြသူတွေက 4.4 အဆင့်မှရှိပါတယ်။အလုတ်ပရက်မှအလုံးနဲ့ဆိုင်တဲ့ email တွေကိုကြည့်ကြသူတွေရဲ့စိတ်ဖိစီးမှုအဆင့်ကတော့6မှရှိတာကိုလေးလာတွေ့ရှိခဲ့ပါတယ်ရှင်။ Direct from Washington The
Voice of Americaဒေါက်ခင်မျိုးသက်နဲ့မဆုမြတ်မွန်တို့ကသတင်းတွေကိုကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။အခုသတင်းဆောင်မတွေဘက်ကိုဆက်ပါမယ်။အရင်ဆုံးတော့အမေရိကန်နဲ့မက္ဆီကိုဆက်ဆံရေးကိုကြည့်အောင်ပါရှင်။အမေရိကန်ပြည်ထောင်စုနဲ့မက္ဆီကိုအိမ်နီးချင်းနှစ်နိုင်ငံကြားကွဲပြားမှုတွေရှိပေမဲ့နှစ်နိုင်ငံဆက်ဆံရေးကတော့အဆင်ပြေတဲ့အပြင်ခိုင်မာကောင်းမွန်နေပါတယ်လို့မက္ဆီကိုသမ္မတနဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောကြားခဲ့ပေမဲ့မကြာခင်ကျင်းပမဲ့2018မက္ဆီကိုရွေးကောက်ပွဲမှာအမေရိကန်ဆန့်ကျင်တဲ့လက်ဝဲစွန်းဝါဒီတွေအနိုင်ရခဲ့ရင်တော့အခြေအနေဟာတမျိုးတမီဖြစ်သွားနိုင်တယ်လို့နိုင်ငံရေးလှစ်လာသူတွေကသုံးသပ်ကြပါတယ်။အပြည့်အစုံတော့တခင်မျိုးသက်ကဆက်ပြီးတော့ပြောပြပေးပါမယ်ရှင်
။မက္ကဆီကိုနိုင်ငံကိုတွားရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့အမေရိကန်လုံခြုံရေးဝန်ကြီး John Kelly တို့ဟာကြက်တပရီနေကမက္ကဆီကိုသမ္မတ Enrique Peña Nieto နဲ့တကွသူရဲ့ဝင်ကြီးများအဖွဲ့ကအဖွဲ့ဝင်တွေနဲ့ပါတွေ့ဆုံခဲ့ပါတယ်။မက္ကဆီကိုစီးတီးကဆွေးနွေးပွဲအပြီးမှာတော့အမေရိကန်နိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့မက္ကဆီကိုနိုင်ငံခြားရေးဝန်ကြီး Luis Videgaray တို့ဟာပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပြီးအခုတွေ့ဆုံမှုဟာအမေရိကန်နဲ့မက္ကဆီကိုနှစ်နိုင်ငံကြားသိက္ခာအရေးပါတဲ့အချိန်ဖြစ်ကြောင်းမက္ကဆီကိုနိုင်ငံခြားရေးဝန်ကြီးကပြောကြားခဲ့ပါတယ်။သမ္မတအသက် Donald Trump တက်လာချိန်မှာ American ပြည်ထောင်စုကအသက်ချမှတ်လိုက်တဲ့မူဝါဒတွေဟာ Mexico နိုင်ငံအတွက်ရောနိုင်ငံစီးပွားရေးကိုပါထိခိုက်နိုင်တယ်လို့ Mexico နိုင်ငံသားတွေကစိုးရိမ်နေကြတယ်လို့လည်းပြောကြခဲ့ပါတယ်။ American နိုင်ငံခြားရေးဝန်ကြီး Tillerson ကတော့နှစ်နိုင်ငံကြားလက်တလုံးဖြစ်ပွားလာတဲ့တင်းမာမှုတွေနဲ့ပတ်သက်ပြီးနှစ်ဖက်စလုံးကသိရှိထားကြောင်းနဲ့နှစ်နိုင်ငံဆက်ဆံရေးဟာခိုင်ခိုင်မာမာရှိနေပါတယ်လို့ပြောကြခဲ့ပါတယ်။
In our meetings, we jointly acknowledged that in a relationship filled with vibrant colors,
two strong sovereign countries from time to time will have differences. We listen closely to each other. We listen closely to each other. We listen closely to each other.တဖက်နဲ့တဖက်ကိုယ့်ရဲ့စိုးရိမ်ပူပန်မှုတွေကိုလေးလေးစားစားနဲ့စိတ်ဆီဆီတင်ပြခဲ့ရပြီးသေသေချာချာရင်းနှီးနှီးတဖက်ပြောကြားချက်ကိုနောက်တစ်ဖက်ကနားထောင်ခဲ့ကြတာပ
ါအခုလိုဝင်းကြီးတယ်လဆင်ကဆက်ဆံရေးကောင်းမွန်တယ်လို့ပြောကြားခဲ့တယ်လို့သမရအင်ဗျူပြောခွင့်ရရှောင်းစပိုက်ဆာကလည်းအမေရိကန်နဲ့မက္ဆီကိုနှစ်နိုင်ငံကြားဆက်ဆံရေးဟာကောင်းမွန်စေပါပဲလို့ဗိုလ်တစ်ဖူးနေကပြောကြားခဲ့တာပါဒါပေမဲ့ Rex Tillerson ကလက်တင်အမေရိကဆိုင်ရာလစ်လာဆန်းစစ်သူ Mark Jones ကတော့နိုင်ငံဆက်ဆံရေးအဖို့ထက်တွေဖြစ်လာတာကိုပြေလျော့ဖို့အတွက်ကြိုးစားတဲ့နိုင်ငံခြားရေးဝန်ကြီးနဲ့အမိမေလုံခြုံရေးဆိုင်ရာဝန်ကြီးတို့ရဲ့အခုခီးစဉ်ဟာအောင်မြင်မှုရဖို့အတွက်အလားအလာတိတ်မရှိဘူးလို့ VOA သတင်းတောက် Victor BD မင်းမြန်းချိန်မှာဖြေကြားခဲ့ပါတယ
် The goal of Tillerson's trip was to improve and soften and try to smooth over the friction that's occurred previously
အခုသူတို့ရဲ့ခီးစဉ်ကမပြေမလည်ဖြစ်နေတဲ့နိုင်ငံဆက်ဆံရေးပြန်ကောင်းအောင်ရည်ရွယ်တဲ့ခီးစဉ်မှာဒါပေမဲ့သူတို့မသွားခင်မှာပဲသမ္မတထရမ့်အစိုးရအဖွဲ့ရဲ့မူဝါဒတင့်တဲ့ရန်လိုတဲ့လှုပ်ဆောင်မှုတွေကိုတွေ့နေရပါတယ်။အမေရိကန်နိုင်ငံတွေကမက္ဆီကိုနိုင်ငံသားတွေကိုပြန်ပို့တာဂွတ်တီမာလာ၊အယ်ဆာဗေဒိုနဲ့ဟွန်ဒူရက်စ်လိုအမေရိကတိုက်အလဲပိုင်းနိုင်ငံတွေကနေလာသူတွေကိုမက္ဆီကိုအထိပဲဝင်ဝင်ရမယ်လို့ပြောကြတာတွေကြောင့်မစ္စတာတေလာဆင်ရဲ့ခီးစဉ်ညီမချက်အတိုင်းမဖြစ်နိုင်ဘူးလို့ထင်ပါတယ်။မစ္စတာကယ်လီဂွတ်တီမာလာကိုသွားတာကလည်းအဲ့ဒီနိုင်ငံသားတွေအမေရိကန်နိုင်ငံတည်းတရားမဝင်မလာကြဘူးပြောတာမဟုတ်ပါ
ဒါအပြင်အမေရိကန်နဲ့မက္ဆီကိုကြားရေရှည်ဆက်ဆံရေးအဆင်ပြေဖို့ကိစ္စကလည်း2018မက္ဆီကိုရွေးကောက်ပွဲအခြေအနေကိုစောင့်ကြည့်ရမယ်လို့လည်းတွက်ပြပါတယ်
To the extent to which the wall is simply a metaphor for enhanced border security, where we may see some small sections of the wall.
လက်ရှိမှာဥဒရိုင်းကာမဲကိစ္စကလုံခြုံရေးတွင်းမြင့်နားလို့မြင်ရပေမဲ့တကယ်ဆိုရင်အကျိုးမရှိတဲ့ရက်ခတ်မှုတွေရှိလာနိုင်ပါတယ်။ဒီဒရိုင်းအတွက်ကုန်ကြစည်ကိုတက်ရိုက်ပေးတာဖြစ်စေ၊တွေဝိုက်ပေးတာဖြစ်စေ၊မက္ကဆီကိုကပေးရမယ်လို့သမ္မတထရမ့်ကပြောခဲ့တာမို့ပါ။တရိုက်မပေးနိုင်ရင်မက္ကဆီကိုကဝင်တဲ့ကုန်ပစ္စည်းတွေအပေါ်အခွန်ကောက်တာနဲ့မက္ကဆီကိုအတွက်ပေးနေတဲ့အကူအညီတွေကိုဆိုင်းငံ့ထားမယ်ဆိုတဲ့သွေးဝိုက်ဖိအားပေးတဲ့လုပ်ရည်တွေဖြစ်ပါတယ်။ဒါကိုကြည့်ရင်အနာဂတ်နှစ်နိုင်ငံဆက်ဆံရေးအတွက်2018မှာကျင်းပမဲ့မက္ကဆီကိုရွေးကောက်ပွဲအခြေအနေကိုစောင့်ကြည့်ရမှာဖြစ်ပါတယ်
။အမေရိကန်နိုင်ငံမှာသမ္မတထရမ့်နိုဗ ెంబ ာရွေးကောက်ပွဲမှာနိုင်လာတဲ့အခါမှာအမေရိကန်မလိုလားတဲ့အန်ဒရီလိုပက်စ်အော်ပရေတာကိုမက္ကဆီကိုနိုင်ငံသားတွေကအားပေးလာတာတွေ့ရပါတယ်။တကယ်လို့လက်ဝဲရင်းလိုပက်စ်တာအနိုင်ရမယ်ဆိုရင်တော့အမေရိကန်မက္ကဆီကိုဆက်ဆံရေးဟာတမျိုးတမီဖြစ်လာနိုင်တယ်လို့လည်းပြောပါတယ်။အခုနိုင်ငံခြားရေးဝန်ကြီး Rex Tillerson နဲ့အမိမြေလုံခြုံရေးဝန်ကြီး John Kelly တို့ရဲ့မက္ကဆီကိုခီးစဉ်အတွင်းဆွေးနွေးပွဲတွေမှာမူရစေဝါမောင်ခူရောင်းဝယ်မှုကစပြီးရွှေပြောင်းအခြေချသူတွေနဲ့လူဝင်မှုကြီးကြပ်ရေးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်။
တို့ခင်မျိုးသက်ပြပြခဲ့တာပါရှင်အမေရိကန်မက္ကဆီကိုနှစ်နိုင်ငံဆက်ဆံရေးအကြောင်းကြားခဲ့ရပြီးတဲ့နောက်မှာတရုတ်နဲ့မြောက်ကိုရီးယားဆက်ဆံရေးကိုဆက်ပြီးတော့ပြောပြပါမယ်မြောက်ကိုရီးယားခေါင်းဆောင်ကင်ဂျုံအွန်းရဲ့ဖအေးဒူးမအေးခွဲအကိုမလေးရှားမှာဘယ်လိုသိမ်းဆုံးခဲ့တယ်လဲဘယ်သူကလှုပ်ကြံခဲ့တယ်လဲဆိုတဲ့မေးခွန်းတွေအတွက်အခုချိန်ထိအဖြေတိတိကျကျမရသေးပါဘူးမြောက်ကိုရီးယားနိုင်ငံရေးမှာဝင်ရောက်ဆွတ်ဖက်ဖို့လိုလားမယ်ဆိုရင်ကင်ဂျုံနန်းကိုအုံချနိုင်တယ်လို့တရုတ်အစိုးရဘက်ကမှတ်ယူထားချိန်မှာကင်ဂျုံနန်းမလေးရှားမှာလှုပ်ကြံတက်ဖြတ်ခံခဲ့ရပုံပေါ်ပါတယ်။ကင်ဂျုံနန်းတည်ဆုံမှုကြောင့်မြောက်ကိုရီးယားပေါ်ဖိအားပေးနိုင်ပုံရတဲ့တရုတ်နိုင်ငံနဲ့မြောက်ကိုရီးယားကြားဆက်ဆံရေးမှာဘလို့တက်ရောက်မှုတွေရှိလာနိုင်တယ်လဲဆိုတာကိုတော့ VOA သတင်းတော် Steve Miller ကအသုံးသက်တင်ပြထားပါတယ်ရှင်။အသေးစိတ်ကိုမတ်စုမြတ်မုံကဆက်ပြီးပြောပြပါမယ်။
မလေးရှားလေဆိပ်မှာကင်ဂျုံနမ်ရုတ်တရက်နေမကောင်းဖြစ်ပြီးအချိန်တို့အတွင်းသေဆုံးသွားရတဲ့အတိအကျအကြောင်းရင်းကိုမလေးရှားတာဝန်ရှိသူတွေခုချိန်ထိမပြောနိုင်ကြသေးပါဘူးဒီလိုအခြေအနေမှာပဲမလေးရှားဆိုင်ရာမြောက်ကိုရီးယားတန်ယုံကဒုတိယအတွင်းဝင်ဟျွန်ကွန်ဆောင်းနဲ့မြောက်ကိုရီးယားနှစ်ယောက်ကိုလှုပ်ကြံတပ်ဖြတ်မှုမှာတန်တရားရှိတယ်လို့မလေးရှားရဲကပြောကြားခဲ့ပါတယ်ကင်ဂျုံနမ်နှုတ်ချန်ခံခဲ့ရပြီးတဲ့နောက်နိုင်ငံတွေကနေထွက်ပြေးသွားတဲ့မြောက်ကိုရီးယားလူမျိုးတွေကိုဖမ်းဆီးပေးဖို့အပြည်ပြည်ဆိုင်ရာရဲတပ်ဖွဲ့အင်တာပိုကိုမလေးရှားအနာပိုင်တွေကတောင်းဆိုထားပါတယ်စံတမန်နိုင်ငံကူပတ်စပို့ကိုင်ဆောင်ထားတဲ့မြောက်ကိုရီးယားလူမျိုးသေဆုံးမှုအတွက်မလေးရှားမှာတာဝန်ရှိတယ်လို့မြောက်ကိုရီးယားအစိုးရပိုင်းသတင်းဌာနကအပြစ်တင်ခဲ့ပြီးမလေးရှားရဲ့သဘောထားဟာရှံလို့တယ်လို့ဆွတ်ဆွဲခဲ့ပါတယ်။ကွာလာလမ်ပူမှာရှိတဲ့မြောက်ကိုရီးယားတန်အမတ်ကြီးကလည်းအလားတူပြောခဲ့လို့ဒါဟာရှိုင်းပြတယ်လို့မလေးရှားကာကွယ်ရေးဝန်ကြီးကတုံ့ပြန်ခဲ့ပါတယ်။သေဆုံးသွားတဲ့ကင်ဂျုံနမ်ဟာ2000ခုနှစ်တုန်းကပတ်စပို့အတုနဲ့ဂျပန်နိုင်ငံတဲကိုဝင်ရောက်ဖို့ကြိုးစားမှုမအောင်မြင်ခဲ့တဲ့နောက်ပိုင်းတွေကတရုတ်နိုင်ငံမှာနေထိုင်နေတာဖြစ်ပါတယ်။တရုတ်နိုင်ငံတဲကကိုပိုင်အုပ်ချုပ်ခွင့်ရမကာအိုကိုသွားဖို့ကွာလာလမ်ပူလေဆိပ်မှာစောင့်နေချိန်မှာလှုပ်ကြံတက်ဖြတ်ခံခဲ့ရပုံရပါတယ်။သူတည်ဆုံမှုမှာမြောက်ကိုရီးယားနဲ့ပတ်သက်နေတယ်လို့အတိအကျမပြောနိုင်သေးပေမဲ့အမေရိကန်နဲ့တောင်ကိုရီးယားတာဝန်ရှိသူတွေကတော့မြောက်ကိုရီးယားရဲ့လက်ချက်ဖြစ်တယ်လို့ယုံကြည်နေကြပါတယ်။တကယ်သာမြောက်ကိုရီးယားရဲ့လက်ချက်ဖြစ်ခဲ့မယ်ဆိုရင်မြောက်ကိုရီးယားရဲ့အကြီးဆုံးကုန်သွယ်ဘက်တရုတ်နိုင်ငံနဲ့ဆက်ဆံရေးဘယ်လိုဖြစ်လာနိုင်ပါသလဲ
Well, I think that you can add this alleged assassination of Kim Jong-nam to a long list of issues that are
Kim Jong-nam လောက်ကြံခံရတဲ့ဆိုတဲ့ကိစ္စကြောင့်တရုတ်နဲ့မြောက်ကိုရီးယားဆက်ဆံရေးမှာသဘောထားကွဲစီတဲ့ကိစ္စတွေအများကြီးထဲကတစ်ခုထပ်တိုးသွားစီတယ်လို့ကျွန်မထင်ပါတယ်
မဟာဗျူဟာနဲ့နိုင်ငံတကာလေးလာရေးဌာနကအာရှဒေသဆိုင်ရာအကြီးအကဲအကြံပေးဘိုနီဂလေးဆာရဲ့သုံးသပ်ချက်ဖြစ်ပါတယ်။မြောက်ကိုရီးယားတို့ကနျူကလ িয়ার ဒုံးနဲ့ပယ်ထိန်တပ်တိုက်ချင်းပစ်ဒုံးတွေစမ်းသပ်ပစ်လွတ်နေတာနဲ့ပတ်သက်လို့တရုတ်တို့ဘက်ကဒေါသထွက်နေတာကိုသူကရည်ညွှန်းခဲ့တာပါ။တရုတ်အစိုးရအနေနဲ့အမေရိကန်အစိုးရနဲ့ဘယ်လိုကိစ္စမျိုးမှပူးပေါင်းဆောင်ရွက်နိုင်မလဲဆိုတာကိုစဉ်းစားလာတာကတရုတ်နဲ့မြောက်ကိုရီးယားကြားသဘောထားကွဲနိုင်တဲ့နောက်တစ်ချက်ဖြစ်တယ်လို့လည်းသူကပြောပါတယ်။Heritage Foundation ကအရှေ့မြောက်အာရှဆိုင်ရာအကြီးအကဲသူတွေသည် Bruce Gallagher ကတော့သူတို့နှစ်နိုင်ငံဆက်ဆံရေးအဆိုးဆုံးအခြေအနေရောက်နေပြီလို့သုံးသပ်ပါတယ်။ဒါပေမဲ့တရုတ်ကမြောက်ကိုရီးယားအပေါ်ဖိအားပေးဖို့ဝင်လေးနေတယ်လို့သူကမြင်ပါတယ်
။ Perhaps the assassination of Kim Jong-nam goes beyond what their anger at North Korea for the various missile and nuclear tests. So we've seen
မီဇိုင်းလိုပြလမှုနျူကလ িয়ার စမ်းသပ်မှုမျိုးစုံကြောင့်မြောက်ကိုရီးယားကိုစိတ်ဆိုးနေတဲ့တရုတ်တို့အတွက်ခင်ဂျုံနမ်ကိုလှုပ်ကြံတဲ့ကိစ္စမှာစိတ်ဆိုးဒေါသထွက်တာထက်ကိုကြော်လွန်သွားကောင်းကြော်လွန်သွားပါလိမ့်မယ်။မြောက်ကိုရီးယားကိုကြောက်မိသေးတင်ပို့မှုရထားမယ်လို့တရုတ်တို့ကကြေညာခဲ့ပါတယ်။ဒါပေမဲ့အဲ့လိုမကြေညာခင်တရုတ်တို့ကတင်ပို့မှုတွေအများကြီးလုပ်ပြီးသွားပါပြီ။ဒါကြောင့်2018ခုနှစ်အတွက်တင်ပို့မဲ့ပမာဏပြည့်သွားတာကြောင့်လည်းဖြစ်နိုင်ပါတယ်။
မြောက်ကိုရီးယားရဲ့လုပ်ရက်တွေဟာတရုတ်ရဲ့အကျိုးစီးပွားကိုထိခိုက်လာပြီလားလို့တရုတ်တို့ဘက်ကတွက်လာတဲ့အချက်ကလည်းအရေးကြီးတယ်လို့ Strategic Analysis ကဒူဥက္ကဋ္ဌ Roger Baker ကလည်းထောက်ပြပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်အပါအဝင်ဟိုးအရင်ကတည်းကမြောက်ကိုရီးယားတို့လုပ်ခဲ့တဲ့ကိစ္စတော်တော်များများကိုတရုတ်တို့လက်ခံလာခဲ့တာကမြောက်ကိုရီးယားရဲ့လုပ်ရက်တွေဟာတရုတ်အတွက်အန္တရာယ်ရှိတယ်လို့မသတ်မှတ်လို့ဖြစ်တယ်လို့သူကပြောပါတယ်။လက်ရှိမြောက်ကိုရီးယားကောင်းဆောင်ရဲ့အဖေတူမအေခွဲအကိုကိုတရုတ်တို့ကသူတို့နိုင်ငံထဲမှာနေထိုင်ခွင့်ပေးထားရတာကလည်းအကြောင်းရှိတယ်လို့ခုလိုပြောပါတယ်
။ China had always looked at Kim Jong-nam as a potential individual to utilize if
မြောက်ကိုရီးယားနိုင်ငံရေးမှာဝင်ရောက်ဆွဲဖက်ဖို့လိုအပ်လာမယ်ဆိုရင် Kim Jong-nam ဟာအသုံးဝင်နိုင်တယ်လို့တရုတ်တို့ဘက်ကအမြဲတမ်းသဘောထားရှိပါတယ်။
Kim Jong-nam ကိုလှုပ်ကြမှုပြောင်ပြောင်တင်းတင်းကြီးဖြစ်ခဲ့တာနဲ့ပတ်သက်လို့မြောက်ကိုရီးယားကိုအကြမ်းဖက်ဝါဒနဲ့စောင့်ကြည့်သင့်တဲ့စရင်သွင်းမယ်ဆိုရင်မြောက်ကိုရီးယားအစိုးရကိုအကြမ်းဖက်နိုင်ငံလို့ဆက်ဆံဖို့တရုတ်ကိုပြောလာနိုင်ကြတယ်လို့လဲ Roger Baker ကပြောပါတယ်ရှင်
။မဆုမြတ်မွန်ပြောပြခဲ့တာဖြစ်ပါတယ်ရှင်။အခုနိုင်ငံတကာသတင်းလွှာတွေခဏထားပြီးတော့မြန်မာသတင်းဆောင်မတွေဘက်ကိုဆက်ပါမယ်။NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့ဒါမှမဟုတ်မထိုးထားတဲ့အဖွဲ့ဆိုပြီးအစိုးရဘက်ကခွဲခြားဆက်ဆံခြင်းမပြုကြောင်းဖေဖော်ဝါရီလ23ရက်နေ့ကနေပြည်တော်မှာကျင်းပတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ဆွေးနွေးပွဲမှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကပြောကြားခဲ့ပါတယ်။ဒါ့အပြင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားငင်းငယ်ရေးရမုံငွေအမေရိကန်ဒေါ်လာ9တန်းခွဲကျော်သုံးစွဲသွားဖို့ကိုလည်းသဘောတူခဲ့ကြပါတယ်။အပြည့်အစုံကိုတော့မန်ရင်ချင်းနိုင်ကဆက်ပြီးပြောပြပေးပါရှင်။
ဆန်းစုကြည်ဘက်ကတော့ငြိမ်းချမ်းရေးဖြစ်စဉ်မှာအလုံးပူပေါင်းပါဝင်လာဖို့အစိုးရအနေနဲ့ကြိုးပမ်းနေကြောင်း NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကိုပါတက်နိုင်သလောက်ခွဲခြားဆက်ဆံခြင်းမပြုကြောင်းနဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာအပြည့်အဝပါဝင်နိုင်ဖို့အဓိကလမ်းကြောင်းဟာ27ရာစုပင်လုံညီလာခံသာဖြစ်ကြောင်းအစည်းအဝေးမှာပြောကြားခဲ့ပါတယ်အဲ့ဒီစည်းဝေးမှာငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ရန်ပုံငွေသုံးစွဲဖို့အရင်ရှိနေတဲ့ JCB ခေါ်ငြိမ်းချမ်းရေးလုပ်ငန်းစဉ်များရန်ပုံငွေဆိုင်ရာပေါင်းစပ်ညှိနှိုင်းရေးအဖွဲ့ကိုပြင်ဆင်ဖွဲ့စည်းလိုက်ပါတယ်။အစိုးရဘက်ကကိုယ်စားလှယ်10ဦးနဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေဘက်ကကိုယ်စားလှယ်10ဦးအညီအမျှပါဝင်ပါတယ်။မနေ့ကအစည်းအဝေးမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေရဲ့ရုံးလုပ်ငန်းဆိုင်ရာအတွက်လိုအပ်ချက်အမေရိကန်ဒေါ်လာ 4.8 တန်းသုံးဆွဲဖို့နှစ်ဖက်သဘောတူညီခဲ့ကြပါတယ်။အစိုးရရဲ့ NRPC အမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာနအတွက်အမေရိကန်ဒေါ်လာ 2.5 တန်းသုံးဆွဲဖို့လည်းသဘောတူညီခဲ့ပါတယ်။ငြိမ်းချမ်းရန်ပုံငွေကိုတိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့အစိုးရကြားခွဲဝေသုံးဆွဲဖို့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အစိုးရရဲ့အခုလိုစီမံခန့်ခွဲမှုဟာအပြုသဘောဆောင်ပေမဲ့တစ်ဖက်မှာလည်းဖိအားပေးမှုတွေရှိနေကြောင်းကချင်မဟာမိတ်ဥက္ကဋ္ဌကမ်ဆန်းကပြောပါတယ
်အစိုးရကတော့အပြုသဘောဆောင်ရဟာကျူစားနေဟိုကျူနေရပေါ့နော်ဒီလိုတစ်ဖက်ကအဲ့လိုပြောတော့ဒါပေမဲ့နောက်တစ်ဖက်ကတော့တိုင်းရင်းသားဘက်ကနေပြီးတော့ပို့ပြီးမှပြည်ထောင်စုတိတ်စိတ်သက်ရှိတဲ့လေဟာလို့အဲ့လိုစကားထွက်တာပြန်ပြောင်းပြန်ပြန်ဖြစ်စေတယ်မျိုးအဲ့လိုခံစားရတယ်ယခုနှစ်ခုအဲ့လိုတွန်တွဲနေ
တွန်တွဲနေတယ်ဆိုတာဘာကိုဆိုလိုတာလဲရှင်
ဘာလို့ဒီလိုအကြရှိနေရလဲကိစ္စရောပြောင်းပြန်ကျွန်တော်တိုင်းရင်းသားတွေပြန်မေးနေရဟာတွေပေါ့နော်ဘာလို့ဒီလိုမျိုးလက်မမထိုးနိုင်ရကိစ္စလဲဆိုတော့တရားကကျွန်တော်ကိုပို့ဖိအားပေးတဲ့အတန်ထွက်နေရပေါ့ဆိုတော့တနင်္ဂနွေလောလန်းချုံဆိုတော့ကျွန်တော်ကချင်ပြနေကျွန်တော်ဒီမြောက်ပိုင်းဒေတာတွေမျိုးဆိုအဖွဲ့တွေကအကုန်လုံးချက်နေမှနေနေတဲ့ဒေတာတွေကဘယ်နည်းတစ်ဖွဲ့ပဲထိုးမှတစ်ဖွဲ့တစ်ဖွဲ့မထိုးဆိုတော့ကျွန်တော်ဒီတိုက်ပွဲကဆွဲတွင်းလာမယ်ကိစ္စအများကြီးရတယ်။တရားရဆိုရင်ဆရာကပထဝီနေထားနေတော့မဖြစ်နိုင်တဲ့တဘောရှိတယ်။တချို့ချန်ပြီးမှတချို့ပဲထူခံတဲ့ကိစ္စတွေကပြောတာပါ။အစိုးရနဲ့ဒီတပ်တွေကတစ်ထက်တည်းမကြနေဘူးအဲ့ဒါက
အစိုးရနဲ့တစ်ဖက်တစ်ထက်တည်းမကြဘူးဆိုတော့ဘလို့အချက်မျိုးတွေတွေ့ရလဲရှင
်။ဥပမာတနင်္ဂနွေလုံးဥပမာဆိုင်ဒီလက်မထိုးပြီးဆိုတော့တနင်္ဂနွေလုံးခြေညာတင်တာပေါ့နော်။အဲ့မျိုးတွေကတော့အစိုးရအရောခြေညာခြင်းနဲ့တဘောတဘာဝကျွန်တော်ကြားသိရတယ်ဒါပေမဲ့တပ်ပကတော့ဒီလိုအတန်ကျွန်တော်မကြားရဘူးပြန်ချွေးလေးမှာတော့ဘာလို့အမျိုးပေါ့နော်ချောင်းတာပေါ့အာနောက်တစ်ခုကတော့ဒီတပ်တွေနေရာချထားရေးကိစ္စတွေပါတပ်တွေနေရာချထားရေးကိစ္စဆိုတခြားဖွဲ့စည်းရတယ်ကျွန်တော်မသိဒါပေမဲ့ကျွန်တော်ကချင်းကြဲဦးတို့ဆိုရင်လွန်ခဲ့တဲ့3နှစ်ကတည်းကဒီအကြောင်းချွေးနေဖို့စောင့်နေတာပါဒီအကြောင်းမချွေးလေးဖြစ်ဘူးနော်ကျွေးရဖို့အချိန်ပြပါစို့ဒီလိုရထိုးစစ်ချက်မှုတွေရှိနေရော။အဲဆိုကျွန်တော်အမြင်ကတော့ဒီထိုးစစ်ချက်မှုရှိတဲ့ဟာတွေကဒီတက်နေရချထားရေးကိုချွေးတဲ့ကန္တာမှာအကျိုးဝင်နေလို့ကျွန်တော်မြင်တွေ့ရတယ်။
JCB ရဲ့ထူးခြားချက်က NCA မှာလက်မှတ်ထိုးထားတဲ့အဖွဲ့တွေရောမထိုးထားတဲ့အဖွဲ့တွေရောအပါအဝင် UWSA ဝပြည်သွေးစည်းညီညွတ်ရေးတပ်ဖွဲ့လိုမျိုးစတဲ့တိုင်းသားလက်နက်ကိုင်အဖွဲ့အားလုံးနီးပါးပါဝင်ပါတယ်။ဒါ့အပြင်မြမငင်းကြီးလုပ်ငန်းစဉ်တွေမှာကုလသမဂ္ဂဘက်ကကူညီပါဝင်မဲ့အခမ်းကဏ္ဍကိုကုလသမဂ္ဂဌာနေကိုယ်စားလှယ်ပီတာဘက်ချလာတက်ရောက်ပြီးပြောကြားခဲ့တဲ့အချက်တွေပေါ်မှာနှစ်ဖက်သဘောတူညီခဲ့ပါတယ်ရှင်။
မင်းချင်းနိုင်ပြပြခဲ့တာဖြစ်ပါတယ်ရှင်အခုကြံနေသေးတဲ့မြန်မာသတင်းလွှာတစ်ပုဒ်ကိုဆက်ပါအောင်မယ
်ကလေးစစ်သားအုံပြမှုကိုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ Paris ဂတိကဝတ်နဲ့ကျင့်ဝတ်သဘောတူညီချက်ကိုမြန်မာနိုင်ငံကလက်မှတ်ရေးထိုးလိုက်ပေမဲ့ပြည်ရင်းစစ်ရှိနေသည်များကာလပတ်လုံးကလေးစစ်သားအုံပြမှုတွေကပပျောက်သွားမှာမဟုတ်ဘူးလို့ကိုရိုင်းကလေးစစ်သားဖြစ်ခဲ့ဘူးသူတူကပြောဆိုလိုက်ပါတယ်တည်သူတွေကဒီမိုကရေစီနည်းကျရွေးချယ်တင်မြှောက်တဲ့အယက်သားအစိုးရအုပ်ချုပ်တဲ့ခေတ်ဆိုပေမဲ့လည်းParis သဘောတူညီချက်ကိုလက်တွေ့အကောင့်ထက်ဖို့ဆောင်ရွက်နိုင်မှာမဟုတ်ဘူးလို့လဲဆိုပါရတယ်။ဒီတော့မြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုမှုပပျောက်အောင်ဘယ်လိုဆောင်ရွက်နိုင်မှာပါလဲ။အသေးစိတ်ကိုဆက်ပြောပြပါမယ်ရှင်။ပြည်ထောင်နိုင်ငံ Paris မြို့မှာအင်္ဂါနေ့ကကျင်းပခဲ့တဲ့ကလေးစစ်သားအသုံးပြုမှုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ကလေးတငယ်ခွန်ရေးဆိုင်ရာ Paris ဂတိကဝတ်နဲ့ကျင့်ဝတ်တွေစတင်တည်ပြုခဲ့တဲ့ဆယ်နှစ်ပြည့်ညီလာခံကိုမြန်မာနိုင်ငံကိုစားတက်ရောက်ခဲ့တဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရာချထားရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကကလေးတငယ်များကာကွယ်စောင့်ရှောက်ရေးဆိုင်ရာ Paris သဘောတူညီချက်ကိုမြန်မာနိုင်ငံကသဘောတူကြောင်းလက်မှတ်ရေးထိုးခဲ့တာပါ။ဒါနဲ့ပတ်သက်ပြီးတော့ကိုယ်တိုင်လည်းတစ်ချိန်ကကလေးစစ်သားဖြစ်ခဲ့ဘူးသူလက်ရှိအမေရိကန်ပြည်ထောင်စုမှာနေထိုင်နေတဲ့ဦးမျိုးမြင့်ကတော့မြန်မာနိုင်ငံမှာကလေးစစ်သားအသုံးပြုမှုပပျောက်ဖို့ဆိုတာအလှမ်းဝေးဆဲလို့ဆိုပါတယ်။
အဲ့ဒါပရမရစ်ဖြစ်တာဗျာဘာလို့ဘောတူညီချက်များလို့ဘောတူညီချက်ပေါ့ဗျာအဲ့လိုမျိုးတွေလက်မထိုးသည်ဖြစ်သည်မထိုးသည်ဖြစ်သည်ပေါ့ဗျာအစိုးရလည်းချိုးဖောက်ခွင့်ရှိတယ်ချိုးလည်းချိုးဖောက်နေတာဥပမာတစ်ခုပြောပြပါဗျာကျွန်တော်ဆက်ရတဲ့ဝင်နေချင်းတော့ကျွန်တော်တက်က18နှစ်ပဲရှိသေးတယ်ဗျာအဲ့တော့ကျွန်တော်ကလေးစစ်သားဗျာအစိုးရအသက်မှာတော့အသက်18နှစ်ပြည့်မှာဆက်ရတဲ့ဝင်လို့ရမယ်လို့သတ်မှတ်ထားပေမဲ့ကျွန်တော်တို့ငယ်တဲ့စစ်သားလေးတွေလည်းအများကြီးပဲလေကျွန်တော်လည်းအသက်ငယ်တဲ့စစ်သားလေးတွေအများကြီးနဲ့ကျွန်တော်လက်ကျင်းရင်းမှာတော့စစ်အင်ဂျင်နီယာသင်တန်းမှာအတူတူကျွန်တော်တို့သင်တန်းတက်ပြီးရှင်းခဲ့ကြတာပါဗျာအကုန်စစ်သားချစ်ခဲ့ကြတာပါဗျာအဲ့တော့ကျွန်တော်ကပြောမယ်ဆိုလို့ရှိရင်ကလေးစစ်သားဆိုတဲ့ကိစ္စကစိုးရဝင်ပြောလို့မရဘူးဗျာတစ်ဖက်ကစိုးရပြန်ပြီးဒေါ်လန်ဆက်ကျင်နေတဲ့လူမျိုးစုလက်ရက်ကန်အဖွဲ့အစည်းတွေနောက်ကလက်ရက်ကန်အင်အားစုတွေအဲ့ဒါတွေအားလုံးကပြောရမှာဗျာ
မြန်မာနိုင်ငံမှာလွတ်လပ်ရေးရပြီးနောက်ပိုင်းတိုင်းရင်းသားလက်နက်ကိုင်တွေနဲ့အစိုးရကြားပြည်ရင်းစစ်မီးဖြစ်ပွားနေတာဆယ်စုနှစ်ငါးခုကျော်ခဲ့ပါပြီ။ဒီပြည်ရင်းစစ်မီးမငြိမ်းသေးသမျှကလေးစစ်သားစုဆောင်အုံပြမှုတွေကလည်းရပ်တန့်သွားမှာမဟုတ်ဘူးလို့မြင်ကြသူတွေရှိပါတယ်။2015ရွေးကောက်ပွဲမှာလူထုထောက်ခံမှုနဲ့အပြတ်သက်နိုင်ရခဲ့တဲ့ NLD အစိုးရအာဏာရလာပြီးတဲ့နောက်တိုင်းရင်းသားလက်နက်ကိုင်တွေနဲ့ပစ်ခတ်ရဆဲပြီးငြိမ်းချမ်းရေးရဖို့အတွက်ကြိုးပမ်းနေတာပါ။ဒါပေမဲ့လည်းစစ်တပ်ကိုမထိန်ချုပ်နိုင်တဲ့အတွက်ကလေးငယ်ခွင့်ရေးကာကွယ်ဆောင်ရှောက်ဖို့သဘောတူညီချက်တွေကိုမြန်မာနိုင်ငံကလက်မှတ်ထိုးထားပေမယ့်စာချုပ်ပါအချက်လက်တွေတိုင်းလက်တွေ့အကောင့်ထဲပေါ်နိုင်လိမ့်မယ်လို့မယုံကြည်ကြောင်းလည်းသူကပြောပါတယ်
။ဒေါ်ဆန်းစုကြည်တို့ရပ်သားဆိုတော့နာမည်ကပါတကယ်တော့ဒေါ်ဆန်းစုကြည်တို့ရပ်သားစစ်တပ်ကိုနာခံနေရတာပါ။ဒေါ်ဆန်းစုကြည်တို့ရပ်သားဆိုတော့စစ်တပ်ကလွတ်ပြောင်းလို့တော့ဘာမှသူတို့ပြောခွင့်မရှိပါဘူး။တခုတော့ရှိပါတယ်။အရင်ကတော့ဆိုလို့ရှိရင်နိုင်ငံကအဖွဲ့အစည်းတွေပေါ်ပြဆုံးဆန်းစစ်ဆေးအဖွဲ့တွေပါလိုက်ကြတိုင်းမလာနဲ့လို့ပြောခွင့်ရှိတယ်ပေါ့ဗျာအခုကတော့မလာနဲ့လို့ပြောခွင့်မရှိတော့ဘူးအရင်တော့မလာနဲ့လို့ပြောခွင့်ရှိတဲ့ချိန်တော့စစ်သားပေါက်စားလေးတွေကလေးစစ်သားလေးတွေဖွဲ့ထားကြရမလို့ဘူးပေါ့ဗျာအခုတော့မလာလို့မရတော့ချိန်လာတဲ့ချိန်ကျနိုင်ငံကအဖွဲ့အစည်းတွေလာတဲ့ချိန်ကစစ်သားပေါက်စားလေးတွေကိုဖွဲ့ထားပြီးအစ်စ်သေးထားပေါ့ဗျာအဲ့လောက်ပါပဲ
ဟုတ်ကဲ့ရှင်ဆိုတော့โอ้ဘလို့ပုံစံမျိုးနဲ့ဒီကလေးစစ်သားအမှန်တကယ်ပပြအောင်လို့ပေါ့ဘလို့လှုပ်ဆောင်တင်တယ်လို့ဦးမျိုးမြင့်အကြံပေးခြင်းလဲ
အတဲမီချမ်းသာအောင်လုပ်ဖို့လိုပါတယ်လူတွေပညာတတ်ဖို့လိုပါတယ်အဲ့နှစ်ချက်ပါပဲကျန်တာပ
ါကလေးစစ်သားအုံပြမှုတင်းတင်းကြပ်ကြပ်တားမြစ်ထားတဲ့ Paris ဂတိကဝတ်နဲ့ကျင့်ဝတ်သဘောတူညီချက်ကိုမြန်မာအစိုးရကလက်မှတ်ရေးထိုးခဲ့တဲ့အပေါ်ကုလသမဂ္ဂကလေးမြတ်ရမုံငွေအဖွဲ့ UNICEF ကကြိုးဆိုလိုက်ပြီးမြန်မာအစိုးရအနေနဲ့ဒီစစ်မှန်ရင်ရက်မနေပဲကလေးစစ်သားစုဆောင်အုံပြမှုတွေကိုထိထိရောက်ရောက်အေးအေးယူကင်တွယ်နိုင်ဖို့အတွက်မြန်မာနိုင်ငံကလေးတငယ်များဥပဒေကိုပြန်လည်ပြင်ဆင်ရေးဆွဲဖို့နဲ့ကုလသမဂ္ဂကလေးအခွင့်အရေးသဘောတူညီချက်ဆိုင်ရာနောက်ဆက်တွဲစာချုပ်စာတမ်းကိုပါလက်မှတ်ရေးထိုးဖို့တွေကိုတိုက်တွန်းခဲ့ပါတယ်။ပြီးခဲ့တဲ့နှစ်ဩဂတ်လကကုလသမဂ္ဂလူညိုရေးကောင်စီမှလက်နက်ကင်ပြစ်ပခတွေမှာကလေးတငယ်တွေပါဝင်ပတ်သက်နေတဲ့ကိစ္စဆွေးနွေးချိန်မြန်မာနိုင်ငံမှာကလေးစစ်သားစုဆောင်အုံပြမှုတွေတိတိတတကြာစင်းသွားတယ်လို့ကုလသမဂ္ဂရဲ့ကလေးငယ်နဲ့လက်နက်ကိုင်ပြစ်ပခဆိုင်ရာအထူးကိုယ်စားလှယ်ကပြောဆိုခဲ့ပါတယ်ရှင်။
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင် VOA မြန်မာပိုင်းစီစဉ်2019 February 24ရက်တောက်ကြနေမနေ့ခင်ထုတ်လွှင့်ချက်တွေကိုသောတာရှင်တွေနားဆင်နေကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီး9နာရီထိလိုင်းနိုမီတာ32 40နဲ့49အပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးသွားမယ့်စီစဉ်တွေထဲမှာဆိုရင်တော့မနေ့ခင်းလိပ်သင်ခန်းစာစီစဉ်တွေနဲ့အတူပတ်စင်ခန်းတွေကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီစီစဉ်တွေထဲကကျန်းမာရေးခန်းတွေမှာဆိုရင်ကလေးဝမ်းကိုက်ယောဂါကိုဘလို့ပုံစံကုသနိုင်ပြီးမကုနိုင်ခဲ့ရင်ဘလို့ဆိုးကျိုးတွေနဲ့ကြုံရနိုင်ပါသလဲ
အဲ့ဒါကြလဲပိုင်လဲနာတယ်ဝင်သွားရင်သေးပါတယ်ဒီလိုဖြစ်နိုင်အဲ့ဒါကြတော့ကျွန်တော်ကဆေးတက်မှန်နဲ့ကုရင်ကုခွဲဆဲရင်ကုဆိုတော့
ဆေးတက်ကတူတက်ကလေးကျန်းမာပညာဌာနငိမ့်စားဌာနမူပမောက္ခဒေါက်တာစောဝင်းရဲ့ပြောဆိုချက်တွေနဲ့အတူနောက်ပိုင်းမှာလဲမြန်မာနိုင်ငံတဝန်းတိုင်းရင်းဒေသတွေကအခြေအနေတွေကိုတင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်ရှင်အခုပြောသွားခဲ့တဲ့အစီအစဉ်တွေထဲကမှရင်ဆုံးတော့မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုလေ့လာကြရပါမယ်။ဒေါ်လာလာတန်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ရှင
်။ဒီကိရီမနဲ့တင်ပြမယ် idiom အသုံးကတော့
add fuel to the fire
ဖြစ်ပါတယ်။စာလုံးပေါင်းက add add ကထပ်ပေါင်းတာထပ်ထည့်တာ fuel fuel ကလောင်စာ to2 သို့ the the fire fire ကမီးဆိုတော့စကွိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့လောင်နေတဲ့မီးမှာထပ်ပြီးတော့လောင်စာထပ်ထည့်လိုက်တဲ့သဘောပါမီးလောင်နေတာကိုရေနံစီဓာတ်စီစသဖြင့်လောင်စာထပ်ထည့်လိုက်ရင်ဘယ်လိုဖြစ်လာမလဲမီးတောက်ပိုးပြီးကြီးလာမယ်မီးအားပိုကောင်းလာမယ်သဘောဖြစ်ပါလေကျမတို့မြန်မာမှာလဲစီနူယိုမှာအသုံးဖြစ်တဲ့မီးလောင်ရလေပင်းဆိုတဲ့အသုံးရှိတယ်လို့ပေါ့ရှင် idiom ဆိုတဲ့ device ဒီဘက်ကပြဿနာတက်နေတဲ့ခြားကပိုပြီးအခြေအနေဆိုးရအောင်ငကိုကဆိတ်ဆိုးနေတဲ့လူကိုဒေါသပုံပောက်ကွဲရအောင်ပြုလုပ်တာမျိုးကိုဆိုလိုတာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Grove ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
The mother was shouting at the crying child. It just added fuel to the fire as the child, instead of stopping, started throwing things around.
ငိုးနေတဲ့ကလေးကိုသူ့အမေကသွားပြီးအော်တော့ငကိုကငိုးနေတဲ့ကြားကကလေးကပိုပြီးသဲလာတာပေါ့အငူမရက်တဲ့ပြင်ပစ္စည်းတွေကိုစပြီးတော့ပြစ်ပေါက်တော့တာပဲဗျာလို့ဒီပေရပါတယ်
The mother was shouting at the child. It just added fuel to the fire as the child, instead of stopping, started throwing things around.
ပြဿနာတစ်ခုရှိနေတဲ့ကြားကအခြေအနေကိုပိုပြီးဆိုးအောင်ထပ်လုပ်တယ်။ငကိုကဒေါသထွက်နေတာကိုပိုပြီးဒေါသကြီးလာအောင်လုပ်တယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Add fuel to the fire.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။မနက်ခင်းအင်္ဂလိပ်သင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်တင်ဆက်ခဲ့တာဖြစ်ပါတယ်ရှင်။အခုပတ်စင်ခန္ဓာတွေကိုဆက်တိုက်ထုတ်လွှင့်သွားပါမယ်။အရင်ဆုံးနားဆင်ရမယ်။ကျန်းမာရေးခန္ဓာမှာတော့ကလေးဝမ်းကိုက်ယောဂဖြစ်ရင်ဘလို့လက္ခဏာတွေတွေ့ရတတ်သလဲ။တခြားသူတွေမကူးဆက်အောင်ဘာတွေလှုပ်ဆောင်တင်တယ်လဲ။ဘလို့တွေကုသနိုင်ပြီးတော့မကုနိုင်ခဲ့ရင်ဘလို့ဆိုးကျိုးမျိုးတွေနဲ့ရင်ဆိုင်ရနိုင်တယ်လဲဆိုတာတွေကို စေတကတူတကလေးချက်မှပညာဌာနအငိမ့်စားဌာနမှပမောက္ခဒေါက်တာစောဝင်းကိုမေးမြန်းပြီးတော့ကိုဝင်းမင်းကစီစဉ်တင်ဆက်ထားပါတယ်ရှင
်ဟုတ်ကဲ့ပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီဝမ်းကြိုက်တာပေါ့နော်ကလေးငယ်တွေမှာဖြစ်တာနဲ့ပတ်သက်ပြီးတော့ဖြစ်နေတဲ့အနေအထားများလာဆိုင
်ဒီဝမ်းပြေဝမ်းရှောယောဂတွေကတော့နည်းနည်းများလို့အမြဲရှိနေပေါ့နော်ဒီကြားထဲမှာလည်းတချို့ကတော့ဒီ virus ပိုးကြောင့်ဖြစ်တယ်တချို့ကလည်း bacteria ပိုးကြောင့်ဖြစ်တယ်တချို့ကလည်းကပ်ပါပိုးကြောင့်ဖြစ်တယ်ပေါ့အဲ့ဒီမှာတော့ဒီဝမ်းကြိုက်တာလည်းကြိုစားကြိုစားတော့ပါနေတာပေါ့ပဲ
ဟုတ်ကဲ့ဆရာအဲ့ဒီခါကျတော့အခုလိုဒီပိုးမျိုးစုံကြောင့်ပေါ့နော်ဖြစ်ရတာကအဓိကဘလို့ကုဆက်ရတယ်ဆရာ
အဲ့တော့ကျွန်တော်ဒီဝင်းပြေဝင်းလျှော်ယောဂတွေအကုန်လုံးကတော့ဒီ figure order လို့ခေါ်ပါတော့ဆိုလိုတာဝင်းသွားတဲ့လူရဲ့မစင်ထဲမှာဒီပိုးပါမယ်ဒါတနည်းအားဖြင့်လက်ကပဲဖြစ်ဖြစ်ခြင်ကောင်းပဲဖြစ်ဖြစ်ရေရပဲဖြစ်ဖြစ်ကျန်တဲ့လူရဲ့စားတောက်တွေဝင်သွားရင်ဒါကကူတော့ပေါ့နော်တနည်းအားဖြင့်တော့အစာရောရေရောလက်တော့နေကူတော့ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီကူးဆက်ရတဲ့အကြောင်းကိုသိထားတဲ့အတွက်ဆရာကြီးဒီကာကွယ်နိုင်တဲ့အနေအထားကတော့ကောင်းကောင်းရှိမှာပါဆရာနော
်ဟုတ်ကဲ့ဒီဝင်းပြေဝင်းဆောယောဂါတွေပေါ့နီဝင်းနဲ့ပတ်သက်တဲ့ယောဂါတွေကတော့သုံးဆန်တိုင်းပါပဲတန်လေးတန်ပေါ့နော်ဆိုလိုတာရေတက်မယ်ပေါ့နော်ရေတက်မယ်သုံးမချိုချက်တာလည်းရေသုံးမယ်လက်တက်မယ်ပေါ့နော်အစာအသောက်ပြည့်စုံချက်ပြုတ်တဲ့လူနောက်ပြီးတော့ကျွေးမွေးရဲ့ကလေးတွေနဲ့ကျွေးမွေးရဲ့ကာမကျွေးမွေးတဲ့လူရဲ့လက်ကလေးရဲ့လက်ဒါရီဆက်ပြတ်နေစီချာစင်းစင်းစီကြောမယ်ပေါ့နော်ပြီးတော့ကြလို့ရှိရင်အစာတက်ပေါ့စားတဲ့အစာတော့ကလည်းပူပူနဲ့ချက်ပြီးပြုတ်ပြီးဆိုကောင်းတယ်ပေါ့ဒီမှာတုတ်တွေပါတယ်ကြတော့လေဒါမျိုးတွေပေါ့မချက်မပြုတ်ပဲစဉ်းစားတော့တုတ်တွေကြတော့တန်ချင်းမှုမရှိရင်ယောဂပုံဝင်သွားနိုင်တယ်နောက်တစ်ခုကပါလို့ဆိုအိန္ဒာတက်ပေါ့နော်တန်ချင်းနဲ့ရင်လုံးအိန္ဒာလူတိုင်းမှာရှိရင်ဒါကသိပြီးတော့မကူဆက်နိုင်ဘူးဘာလို့မို့ဒီလိုဇလာအိန္ဒာတော့အင်းအားလုံးမှရင်မလုံဘူးဆိုရင်တော့အနေပြေးနိုင်မှာ
ကြောက်ဟုတ်ကဲ့ဆရာအဲ့တော့ကံမကောင်းလို့ဖြစ်လာခဲ့တဲ့ဆိုပါတော့ဆရာရယ်ဆရာကုနာပြောတဲ့ဒီပိုးအမျိုးမျိုးကြောင့်ဖြစ်ရတာဆိုတဲ့အတွက်ဒီပိုးတစ်မျိုးမျိုးကြောင့်ပေါ့နော်ဒီဖြစ်လာတဲ့လက္ခဏာတွေမှာတခြားပိုးနဲ့မတူအောင်ပေါ့ဆရာနော်ဒီခွဲနိုင်တဲ့လက္ခဏာတွေနေတာရှိလားဆရာအဲ့လိုခွဲဖို့အရေးကြီးလားဒါမှမဟုတ်ရေဘူးရ
ဝင်သွားတယ်ပေါ့နော်ဆိုလိုတာကလေးတစ်ယောက်ကတစ်နေ့ကို၃ချိန်တက်ပိုးသွားတယ်ဒါမှမဟုတ်ရေသွားတယ်ဆိုရင်တော့ဝင်သွားတယ်လို့သတ်မှတ်တယ်နော်ဒီကလေးတယောက်ဝင်သွားပြီဆိုရင်ဗျာဝင်ထဲမှာသွေးပါရင်ဒါကျွန်တော်ကဝင်ကြိုက်တယ်လို့သတ်မှတ်ပါတယ်ဝင်ကြိုက်တာရဲ့တိပင်းလက္ခဏာတွေကတော့ဗာလဲဆိုသွားကနေကြိုက်ရင်ခက်ရရပြီးနာတယ်နောက်ပြီးရင်ဆိုးဝါလည်းနာတယ်ဝင်ကြံတယ်လို့ခံစားရတယ်ပေါ့နော်အဲများတော့ဖြင့်အရေးတွေသလဟောသွားလိမ့်မရှိနည်းနည်းနဲ့ခဏခဏသွားတတ်တယ်အဲဒီဝင်ကြိုက်တာတဲမှာနှစ်မျိုးရှိပါတယ်နော်ဘက်ဆယ်လရီဒစ်ဆန်ထရီဆိုတာဒီဘက်တီးရီးယားပိုးကြောင့်ဖြစ်တာပေါ့အဲဒါဆိုတော့ဖျားတယ်ဖျားလဲကြီးလေးရှိတယ်ပြီးလို့ရှိရင်ဝင်းသွားတဲ့အချိန်လဲပိုများတယ်ဝင်းရဲ့ပမာဏလဲနည်းတယ်တွေးလဲပိုများများပါတယ်ပါဒီအမီးပါဝင်းကြိုက်ပိုးကြောင့်ဆိုတဲ့ကပ်ပါပိုးတစ်မျိုးကြောင့်ဖြစ်တာဆိုတော့သွားတဲ့တင်သလောက်မများဘူးဝင်းကြိုက်တဲ့လက္ခဏာတွေခုနပြောတဲ့လက္ခဏာတွေရှိတယ်အဖျားလဲသိရှိလဲမရှိပါဘူးတခါလေးကြလည်းဒီနှမျိုးခွဲကြလို့ခဲ့ရင်တော့လေနှမျိုးစလုံးအတွက်ကုသမှုကိုပေးရပါတယ
်ဟုတ်ကဲ့ဆရာအဲ့တော့အခုလို့ဒီခွဲခွဲကြကြတိပြီးတော့ပဲဖြစ်ဖြစ်နှမျိုးလုံးဒီတိပြီးတော့ပဲဖြစ်ဖြစ်ဆရာကုသတဲ့အခါမှာရောဒီကုသနိုင်တဲ့အနေအထားကဘယ်လိုအနေအထားရှိလဲဆရာကြီ
းကုသတာနှစ်ခုလုံးကကုသလို့ရပါတယ်ဥပမာဘက်တီးရီးယားပိုးကြောင့်ဖြစ်တာဆိုတော့ပရိဇီဝစေတွေပေးရတယ်ပေါ့နော်အဲတကဘာဂျမဟိဖွဲ့လို့ပါတော့တတ်မှတ်ထားတဲ့ဘာလီဘာလီ၃နှစ်နဲ့ဆိုတတ်မှတ်ထားတာရှိပါတယ်ကျွန်တော်အဲ့တိုင်းပေးပါတယ်နောက်ပြီးတော့ကြာလို့ရှင်တော့အမီဘာဆိုရင်တော့လေဒီကုသမှုအဓိကတော့ဒီမက်ထရိုနိုက်တဆိုးပေါ့ဗျာတော်တော်များများသိကြပါတယ်မက်ထရိုပေးရတယ်တော့မက်ထရိုနဲ့မှမရတဲ့ဟာဆိုလို့ရှင်တော့လေဒီပြင်းစီတွေပေါ့ဥပမာဒီပြင်းစီတီနီတဆိုးတို့ပြီးလို့ရှိရင်ဒီဝင်းရဲ့ဦးနိုင်ရံထဲမှာစိတ်ဝင်နေတဲ့အမီဘာပုံမျိုးကြတခါလေးကြာလေဒီပြင်းစီတွေပေးရပါတယ်မဒိုင်လောက်စနက်ဖျူရိုရိတ်ပေါ့နော်ဒါတွေကစီးတွေလည်းတော်တော်လေးရှားတယ်မက်ထရိုကတော့ပေါ်တော့ပေါ့နော်အဲ့လိုမျိုးပြရပါ
ဟုတ်ကဲ့ဆရာအဲ့တော့တကယ်လို့ဒီအချိန်မီမသိရှိလို့မကုသနိုင်ခဲ့ရင်ဆရာကြီးနောက်ဆက်တွဲဆိုဂျိုတွေရောစွန့်ရဆရာတွေဘာတွေဖြစ်နိုင်လဲဆရာကြီ
းနောက်ဆက်တဲ့ဆိုဂျိုတွေရှိတာပေါ့နော်ဆိုလိုတာဘက်တီးရီးယားပိုးကြောင့်ဖြစ်တဲ့ဝင်းကြိုက်ယောဂါဆိုရင်အဲဒီကုလုံးပြန်ပြီးတော့သွေးစိတ်ပြတ်သွားနိုင်တယ်နော်ဒီ ဖြားလဲကြီးနိုင်တယ်เนาะအဲ့အနေနဲ့ပေးနိုင်တယ်ပေါ့နော်ဒါပေမဲ့ခုကိမှာတော့အဲ့အနေနဲ့ပေးတာမရှိသလောက်ပါပဲဘာလို့ဆိုကျွန်တော်တို့ကပိုသားစီပေးနိုင်တာပေါ့နော်ပိုသားစီပရိစီဝါစီနဲ့စောစီကုနိုင်တယ်ပေါ့နောက်ဒီဝင်းပြဲဝင်းလျှော့ယောဂတွေထုံးစံတိုင်းအရေးခန်းချောက်မှုကိုကုရမှာပေါ့နော်ဒါစာရေးတောင်းရမယ်နောက်လိုအပ်လို့ရှိရင်ကြောစီရေးဒါစာရေးသုံးရတယ်ပေါ့နော်ဒီခါလေးကြလို့ရှိရင်ဆက်ချပါပါဒီဘက်တီးရီးယားဝင်းကပ်ဖို့ဖြစ်ပြီးကြောက်ကထိခိုက်တာဖြစ်တတ်ပါလားအဲ့ဒါတော့ကလေးတွေမှာတွေ့နိုင်တယ်ပေါ့ကြောက်ကရုတ်တရက်လုံးမလုပ်ဘူးပေါ့နော်အဲ့လေသွေးမှလည်းပြောင်းလဲမှုဖြစ်တယ်ပေါ့ဒါမျိုးဆိုရင်ကျွန်တော်တို့ကဒီကြောက်ကယောဂအနေနဲ့ကုရတယ်ဒါတော့ဖြစ်တော့ဖြစ်ခဲ့တယ်သို့တော့သတိထားကြည့်နေရတယ်ပေါ့အမိဘဝင်ကြိုက်ဘူကတော့ဟိုးရင်ခစ်ကတော့အမိဘဝင်ကြိုက်ဘူကနေတော့ဥရဲကနေပြောအသေးကိုပြန်နာတို့အုံနောက်တို့နော်ရောက်တာတို့ဆိုတာကျွန်တော်တို့ဆေးကြောင်သားဘဝလုံးခဲ့တဲ့နှစ်40 50တော့ခဏခဏတွေးပါအခုနောက်ပိုင်းကတော့မတွေးသလောက်ပါပဲကလေးဆိုတီရောက်တဲ့ကုသမှုကရှိနေပေါ့နော်ရှိနေတဲ့အတွက်ကြောင့်အဲ့တော့ဒီပြင်ကလည်းပါလဲဆိုလို့ကျွန်တော်ကကလေးငယ်လေးတွေမှာဝင်းထဲမှာသွေးပါလို့ရှိရင်ဝင်းကြိုက်တာဖြင့်ဥစ်စစ်တာလို့ခေါ်တော့ပါနော်ဥကရှင်းနေနောက်နဲ့ဆွတ်သွားလို့ရှိရင်ဒီ interception လို့ခေါ်ပါတယ်အဲ့ဒါကြလည်းပိုင်လဲနာတယ်ဝင်းသွင်းသေးပါတယ်ဒီလိုဖြစ်နေအဲ့ဒါကြတော့ကျွန်တော်ကဆေးဓာတ်မှန်နဲ့ကုရင်ကုခွဲစိတ်ရင်ကုဆိုတော့ခွဲစိတ်ရင်ဖို့လိုရင်လိုတယ်ပေါ့နော်အဲ့တော့လေအဲ့နကူရီလေအဲ့ဒါနဲ့ဝင်းကြိုက်တာလဲခွဲခြားသိဖို့လိုပါလား
ဟုတ်ကဲ့ဆရာနောက်တစ်ခုကဒီဆေးတောက်တာမပြတ်လို့နောက်တစ်ခေါက်ပြန်ဖြစ်တာမျိုးရောရှိနေလားဆရာရင
်အဲ့ဒါတော့ဖြစ်နိုင်ပါတယ်အထူးသဖြင့်မိဘဝင်းကြိုက်ပိုးဆောင်ဆိုရင်ဒီဆေးကိုဆေးပတ်လဲအောင်တောက်ရင်တော့ပြန်ဖြစ်နိုင်တယ်ပေါ့နော်ဒီနာရာရှိဝင်းကြိုက်ယောဂလည်းဖြစ်နိုင်ပါတယ်ဒါပေမဲ့ဒီဘက်တီးရီးယားပိုးဆောင်ဖြစ်တဲ့ဝင်းကြိုက်ယောဂမှာတော့နာရာရှိဖြစ်တာမရှိပါဘူ
းဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
ဦးမင်းမင်းစီစဉ်တင်ဆက်တဲ့ကျမရေကဏ္ဍကိုနားဆင်ကြကြရတာဖြစ်ပါတယ်ရှင် VOE ကနေတောက်ကြနေမနေ့ခင်းစီစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ် VOE ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုတော့ဒီ line meter 24 32နဲ့40အပြင် bamis.voenews.com မှာလည်းနားဆင်ဓာတ်ရိုက်နားဆင်လို့ရတယ်လို့ပဲ VOE bamis fan page မှာလည်းဓာတ်ရိုက်နားဆင်နိုင်ကြပါတယ်ရှင်အခုတော့ဒီတိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့အခြေအနေတွေနဲ့ပတ်သက်ပြီးတင်ဆက်ထားတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။နေဆက်ခြေဆိုင်တိုင်းရင်သတင်းတောက်တွေကနေစုစည်းတင်ဆက်ထားတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြိုဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ်။
မင်္ဂလာပါရှင်ကျမကအမိပါ PNY ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းတော်မှာနားဆင်ရမှာတွေကတော့နိုင်ငံရေးပြဿနာကိုဆွေးနွေးညှိနှိုင်းအပြေရှာဖို့တခုတည်းသောလမ်းကြောင်းဟာ21ရာစုပင်လုံဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်က69နှစ်မြောက်ချင်းအမျိုးသားနေ့အခမ်းအနားမှာပြောကြားခဲ့ပါတယ်။ရှမ်းပြည်နယ်မိုင်းကိုင်မြို့နယ်မှာတောင်းသူကျောင်းသားတွေစီးနင်းလိုက်ပါလာတဲ့ကားမောင်းလို့ကားဆရာအပါဝင်ကျောင်းသူကျောင်းသားအများပြားသိမ်းဆုံးတန်ရာရရှိခဲ့တယ်ဆိုတာနဲ့ကချင်ပြည်နယ်ကစစ်ပြေးဒုက္ခတွေအရေးကိစ္စနဲ့ပတ်သက်လို့ဗြိတိန်နဲ့အမေရိကန်တပ်အမတ်တွေအနေနဲ့အကူအညီတွေဆက်လက်ပေးဆောင်သွားမယ့်အကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ဖေဖော်ဝါရီလ20ရက်နေ့ကကြာရောက်တဲ့69နှစ်မြောက်ချင်းအမျိုးသားနေအခမ်းအနားကိုချင်းပြည်နယ်ဖလန်းမြို့ရပြည့်ကွင်းမှာကျင်းပပြုလုပ်ခဲ့ကြပြီးနိုင်ငံတော်သမ္မတဦးထင်ကျော်နဲ့ဇနီးတော်စုစုလွင်တို့တက်ရောက်ခဲ့ကြပါတယ်။ချင်းအမျိုးသားနေအခမ်းအနားမှာနိုင်ငံရေးပြဿနာကိုနိုင်ငံရေးနည်းလမ်းနဲ့ဆွေးနွေးညှိနှိုင်းအပြေရှာဖို့တခုတီးသောလမ်းကြောင်းဟာပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကမင်ကွန်းပြောကြားခဲ့ပါတယ်။ဒါအပြင်ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံညီလာခံအောင်မြင်နိုင်ရေးနဲ့တိုင်းရင်းသားများလိုလားတောင့်တနေတဲ့ဒန်တူရေးကိုပိုင်ပြဋ္ဌာန်းချက်ကိုအမခံပေးနိုင်မဲ့ဖက်ဒရယ်စနစ်ထွက်ပေါ်လာရေးပြည်ထောင်စုမျှော်မှန်းချက်ပြည့်ဝအောင်မြင်ရေးကြိုးပမ်းဆောင်ရွက်ရာမှာချင်းပြည်နယ်အတွင်းတိုင်းရင်းသားပြည်သူတွေအားလုံးကလည်းစည်းလုံးညီညွတ်စွာဝိုင်းဝန်းပါဝင်ဆောင်ရွက်ကြဖို့သမ္မတကနေတိုက်တွန်းပြောဆိုခဲ့ပါတယ်
ရှမ်းပြည်တောင်ပိုင်းမန်ကန်မြို့နယ်ဟန်ကန်ကျေးရွာဦးစုကအစိုးရစစ်ဆန်မွေးပွဲဖြေဆိုမဲ့ကျောင်းလူကျောင်းသားတွေစီးနင်းလိုက်ပါလာတဲ့ကားသိမ်းမှောက်လို့ကားဆရာပါဝင်ကျောင်းလူကျောင်းသား9ဦးသေဆုံးပြီးတော့18ဦးတန်ရန်ရရှိခဲ့ပါတယ်။ ပြီးခဲ့တဲ့ဖေဖော်ဝါရီလ20ရက်နေ့ကမိုင်းကန်မြို့မြောက်ဘက်ဟန်ငိုင်းနဲ့ပန်ကေတုကျမ်းမှာထော်လာကြီးကမှောက်လို့တေကြီးတန်ရန်ရရှိခဲ့တာပါ။တန်ရန်ပြင်းထန်ပြီးတောင်ကြီးမြို့ဆက်ဆံသုံးစေယုံကိုပို့ဆောင်ကူတာထားရသူចောင်းသား၄ဦးနဲ့က2ဦးဟာအခြေအနေစိုးရိမ်နေရပြီးမန္တလေးစေယုံကိုထပ်မံပို့ဆောင်ထားရပြီဖြစ်ပါတယ်။ထိခိုက်ဒဏ်ရာရရှိသူတွေကိုရှမ်းမြင်းနယ်အစိုးရဝန်ကြီးချုပ်နဲ့ဖွဲ့ကလာရောက်ကြည့်ရှုခဲ့ပြီးဒေသုံးသူတွေအတွက်ကူညီထောက်ပံ့မှုတွေပေးခဲ့တယ်လို့ဒဏ်ရာရကျောင်းသားတွေအတွက်စာမျိုးပွဲဖြည့်ဆို့နိုင်ဖို့အတွက်စီစဉ်ပေးသွားမယ်လို့စီမံစီးပွားဝန်ကြီးဦးစိုးညွတ်လွင်ကပြောပါတယ်။ဒါ့အပြင်လာမယ့်နှစ်မှာစာစစ်ဌာနတွေကိုတိုးချဲ့သွားမယ်လို့လည်းဝန်ကြီးဦးစိုးညွတ်လွင်ကပြောပါတယ်။
မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂလူအခွင့်အရေးအထူးကိုယ်စားလှယ် Miss Yahili ဟာ9ရက်တာခရီးစဉ်အဖြစ်ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမြို့ကိုရောက်ရှိလာပြီးမြန်မာနိုင်ငံဘက်ကထွက်ပြေးလာတဲ့ဘင်္ဂလီတွေအရေးနဲ့ပတ်သက်လို့ဘင်္ဂလားဒေ့ရှ်နိုင်ငံနိုင်ငံသားရေးဝန်ကြီး AH မိုဟာမက်အာလီနဲ့ဆွေးနွေးခဲ့ပါတယ်2016ခုနှစ်အောက်တိုဘာလ9ရက်နေ့ကမောင်တော်ခရိုင်မှာနေကြဆောင်စခန်းတွေတိုက်ခိုက်ခံရပြီးနောက်ဘင်္ဂလားဘက်မှာမြန်မာနိုင်ငံကမွတ်စလင်စုစုပေါင်း4သိန်းခန့်ရှိနေတယ်လို့ဘင်္ဂလားဒေ့ရှ်ဘက်ကပြောဆိုထားပါတယ်။ယန်ဟီလီဟာသူ့ရဲ့ခရီးစဉ်အတွင်းဘင်္ဂလားမြန်မာနယ်စပ်ကော့ဖ်ဘဇာခရိုင်အတွင်းကဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာမှာဖြစ်ပါတယ်။Miss Yahili ဟာလွန်ခဲ့တဲ့လကတည်းက12ရက်ကြာခရီးစဉ်အဖြစ်မြန်မာနိုင်ငံကိုသွားရောက်လေ့လာခဲ့ပြီးသူ့ရဲ့ခရီးစဉ်တွေမှာတွေ့ရှိချက်တွေကိုမတ်လမှာကုလသမဂ္ဂလူအခွင့်အရေးကောင်စီကိုတင်ပြသွားမှာဖြစ်ပါတယ်
။ကချင်ပြည်နယ်မှာတော့ပိတ်ပင်သားစီမှုတွေရကကချင်မျိုးရမ်းညီလာခံကိုဖေဖော်ဝါရီလ16ရက်နေ့ကနေ17ရက်နေ့ထိ3ရက်ကြာမြစ်ကြီးနားမြို့စီတာပူရက်ကွက်မနောကွင်းကြီးမှာပြုလုပ်နိုင်ခဲ့တယ်လို့ပွဲဥဆောင်သူတွေကပြောပါတယ်။ညီလာခံပြုလုပ်ခဲ့တဲ့မနောကွင်းမှာအစိုးရရဲဝတ်စုံနဲ့အယောက်30သက်မနည်းလုံခြုံရေးယူစောင့်ကြည့်မှုတွေကြားကလှုပ်ဆောင်ခဲ့တာလည်းဖြစ်ပါတယ်။ဒီညီလာခံမတိုင်ခင်ကကချင်မျိုးရမ်းညီလာခံဆိုတဲ့ခေါင်းစဉ်နဲ့ပြုလုပ်ဖို့ကိုအစိုးရအာဏာပိုင်တွေကပိတ်ပင်ခဲ့တာကြောင့်23ရာစုပင်လုံညီလာခံကချင်မျိုးရမ်းများအကျိုးတွေ့ဆုံပွဲဆိုပြီးပြောင်းလဲခဲ့ရတယ်လို့စီစဉ်ဆောင်ရွက်သူတွေကပြောပါတယ်။၃ရက်ကြာဆွေးနွေးခဲ့တဲ့ညီလာခံမှာပင်လုံညီလာခံတက်ရောက်ဖို့အတွက်ကုစလဲအရောက်တရာကိုရွေးချယ်နိုင်ခဲ့တယ်လို့ကချင်မျိုးရမ်းများနဲ့ပတ်သက်တဲ့ခွေရီနေမြေကိစ္စတွေပါဝင်အချက်18ချက်သဘောတူညီမှုတွေရရှိခဲ့တဲ့အတွက်ညီလာခံရဲ့အောင်မြင်မှုဖြစ်တယ်လို့တက်ရောက်ခဲ့တဲ့ကချင်မျိုးရမ်းဖွဲ့ဦးတန်ခွန်းကပြောပါတယ်။ဒီညီလာခံမှာကချင်ပြည်နယ်ဒေသတီးကကုစလဲတွေအရောက်800ကျော်တက်ရောက်ခဲ့ပါတယ်
။27ပင်လုံပြည်ထောင်စုငင်းချိုင်းညီလာခံဒုတိယအကြိမ်စတင်ကျင်းပမဲ့ရက်ဟာ KNU Congress ကျင်းပတဲ့ရက်နဲ့တိုက်ဆိုင်ခဲ့ရင် KNU ဘက်ကနေညီလာခံကိုတက်ရောက်ဖြစ်မှာမဟုတ်ဘူးလို့ KNU တွဲဖက်တွေရင်မှုနဲ့ဘဒူမန်းမန်းမန်းကပြောပါတယ်16ကြိမ်မြောက် KNU Congress ကို2016နိုဝင်ဘာလကတည်းကကျင်းပဖို့စီစဉ်ထားပေမဲ့လည်းငင်းချိုင်းလုပ်ငန်းစဉ်ကြောင့်မအားတဲ့အတွက်2019မတ်လ14ရက်နေ့မှာပြောင်းရွှေ့လိုက်ပြီးအဲ့ဒီပြောင်းရွှေ့လိုက်တဲ့ရက်အတိုင်းဆက်လက်ကျင်းပသွားမယ်လို့ KNU ဘဟုအလုပ်မှုဆောင်ကော်မတီကဆုံးဖြတ်ထားပါတယ်16ကြိမ်မြောက် KNU Congress ကိုမတ်လ14ရက်နေ့ကစပြီး3ပတ်တိုင်တိုင်ကျင်းပသွားမှာဖြစ်ပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်နေကြရတဲ့စစ်ရှောင်ဒုက္ခသည်တွေရဲ့လိုအပ်ချက်တွေကိုဆက်လက်ကူညီသွားမယ်လို့ဗြိတိန်သံမတ်အန်ဒူပရစ်နဲ့အမေရိကန်သံမတ်စကော့မာရှယ်နဲ့အဖွဲ့တို့ဟာကချင်နစ်ချင်းခရိုင်အဖွဲ့ချုပ် KBC နဲ့တွေ့ဆုံတဲ့အခါမှာပြောဆိုခဲ့ပါတယ်ဒါအပြင်ပြစ်ခတ်ရစေးရေးနဲ့ငင်းချင်းရေးကိစ္စရက်တွေမှာအကြံပြုဆွေးနွေးခဲ့တယ်လို့လည်းကချင်ငင်းချင်းရေးတာဝန်ရှိသူတွေကပြောပါတယ်အမီရဲ့စူးစီးချက်ကိုတော့နိုင်ကိုအင်ကနေတင်ဆက်ထားပါတယ်
ဒီတရှာတမ်မအန်ဒရူးပက်ထရစ်နဲ့အမေရိကန်တမ်မစကော့မာရှယ်တို့အဖွဲ့အနေနဲ့စစ်ရှောင်ဒုက္ခသည်တွေကိုအကူအညီပေးသွားမယ်လို့ပြောဆိုခဲ့ကြောင်း KBC ရဲ့ထွေထွေတွင်းမှုတိုက်ခတ်တော်ရဆရာတော်ဒေါက်တာခလန်ဆန်ဆွန်ကပြောပါတယ
်သူတို့ကဒုက္ခသည်တွေရဲ့လိုအပ်မှုကိုတော့အမြဲတမ်းကူညီနေမယ်လို့တော့သူတို့ပြောသွားပါတယ်ကူညီတဲ့အစီအစဉ်တော့ဆက်လက်ပြီးမှသူတို့လှုပ်ဆောင်သွားမယ်လို့ပြောတယ်အဲ့ဒါတော့
လက်ရှိအနေအထားမှာကချင်စစ်ရှောင်ဒုက္ခသည်တွေရိခါဖျားသောခံရတဲ့အနေအထားနဲ့တွေ့ကြုံနေရကြောင်းစစ်ရှောင်တွေလည်းဆက်လက်သွေးပွားလာကြောင်းစစ်ဖေးရှောင်စခန်းတွေကိုရိခါတွားရောက်ပန့်ပိုးစဉ်အစိုးရအနာပိုင်းဒီဘက်ကလုံခြုံရေးကြောင်းပြပြီးပိတ်ပင်နေတဲ့ကိစ္စတွေကြုံတွေ့နေရကြောင်းကချင်နှစ်ချင်းခရိယံဖွဲ့ချုပ်ကတင်ပြဆွေးနွေးခဲ့တယ်လို့ဒေါက်တာခလန်းဆန်းစွန်ကပြောပါတယ်ပြည်တွင်းငင်းချမ်းရေးကိစ္စအပြင်အစိုးရသက်လှုပ်ဆောင်နေတဲ့27ရာစုပင်လုံညီလာခံမှာအလုံးပါဝင်ရေးပြင်ကချင်ပြည်နယ်သွေးမကြာမီလာရောက်မဲ့နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ရဲ့ခရီးစဉ်နဲ့ပတ်သက်ပြီးဒေသခံတွေရဲ့ပပိုးမှုကူညီမှုတွေအဓိကလိုအပ်ကြောင်းပြောဆိုခဲ့တယ်လို့လည်းဒေါက်တာခလန်းဆန်းစွန်ကဆက်ပြောပါတယ် ကျောင်းနေပါတယ်စပီမဒီငင်းချမ်းရေးကိုဆက်လက်အကောင်ထက်ဖို့ပေါ့အဓိကတော့ဒီအောင်ဆန်းစုကြည်လာရောက်တဲ့အချိန်မှာဒီလူတွေရဲ့ပန်းပိုးမှုလိုအပ်တယ်ဆိုတဲ့အကြောင်းရယ်ဒီမြန်မာပြည်မှာဒီမိုကရေစီပြည်ပြင်ရေးအတွက်အားလုံးပါဝင်ရမယ်ဆိုတဲ့အကြောင်းအဲ့ဒါတွေပေါ့ကချင်ပြည်နယ်မြစ်ကြီးနားမြို့ကိုဖေဖော်ဝါရီလ3ရက်ပတ်မှာရောက်ရှိနေတဲ့ပြည်ထောင်စုအန်ထရူပါထရနဲ့အမေရိကန် ကချင်းပြည်နယ်သွင်းကတိုက်ပွဲတွေနဲ့ပတ်သက်ပြီးတော့လည်းအစိုးရသက်ဆိုင်ရာတာဝန်ရှိသူတွေကိုတင်ပြအကြံပေးသွားမယ်လို့လည်းတမ္မတွေကနေပြောဆိုခဲ့တယ်လို့ PCG ကညင်ချမ်းရေးကျိုးတော်ဆောင်ဦးဆောင်အောင်ကပြောပါတယ
်။ညင်ချမ်းရှိစဉ်ကယုံကြည်မှုအပြစ်ပြသွားတာဒီတိုက်ပွဲတောင်မဖြစ်သွားဘူး။တိုက်ပွဲကဆက်ရှိနေတဲ့ပြင်တော့ဒါညင်ချမ်းရေးဆက်တူးစရာအကြောင်းမရှိတဲ့အနေအထားမျိုးကိုလူတို့ကတင်ပြကြတာပေါ့နော်။အဲသူတို့ကလည်းအဲ့ဒါတိုက်ပွဲတွေမဖြစ်အောင်သူတို့ကလည်းကြိုးပမ်းပဲအကြံပေးပေးမယ်ဆိုတာလောက်တော့သူတို့ပြောပါတယ
်။နှစ်နိုင်ငံတာမတ်တို့ရဲ့နှစ်ရက်ကြာကချင်းပြည်နယ်ခီးစဉ်တွင်ပြည်ထိုင်တဲ့အမေရိကန်တို့အနေနဲ့လည်းမြန်မာနိုင်ငံရဲ့ညင်ချမ်းရေးဖြစ်စဉ်အပေါ်အမြဲတမ်းရပ်တည်ပြီးထောက်ခံသွားမယ်ဖြစ်ကြောင်းပြောဆိုခဲ့ပါတယ်ခင်ဗျာ။
ဆက်ပြီးတော့ NLD အစိုးရတဲ့လက်ထက်မှာတိုင်းနယ်ပြည်နယ်ဝင်ကြီးချုပ်တွေအနက်မွန်ပြည်နယ်ဝင်ကြီးချုပ်ဦးမင်းမင်းဦးဟာရာထူးကနေပထမဦးဆုံးနှုတ်ထွက်လိုက်ပါတယ်။ဒီလိုနှုတ်ထွက်လိုက်တာဟာလည်း NLD ဌာနချုပ်ရဲ့ဖိအားပေးမှုလို့လည်းပြောဆိုမှုတွေရှိနေပါတယ်။မြင်းရင်စနိုင်းကနေစူးစီးထားတဲ့သတင်းလွှာကိုကြားကြရမှာပါရှင်။
မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးဟာမိမိသဘောဆန္ဒအရဝန်ကြီးချုပ်ရာထူးကနေနှုတ်ထွက်ဖို့နိုင်ငံတော်တမန်တော်ထံစာတင်ထားပြီးဖြစ်တယ်လို့မွန်ပြည်နယ်ဆိုရဖွဲ့ညွှန်ကြားရေးမှူးဦးမြတဝင်းကပြောပါဗျာ။ကျွန်
တော်ပြည်နယ်ဝန်ကြီးချုပ်ကတော့ဟလာဘောချုပ်ချေကံဥပဒေနဲ့အညီတော့ကျွန်တော်တိုင်းဒေသကြီးပြည်နယ်ဆိုရအဖွဲ့ဥပဒေနဲ့အညီပေါ့နော်။ကျွန်တော်နိုင်ငံတော်တမန်တော်ထံကိုမိမိသဘောဆန္ဒလျောက်နှုတ်ထွက်ခွင့်တင်ပြပြီးဖြစ်ကြောင်း
ဝန်ကြီးချုပ်ရာသူကနေနှုတ်ထွက်ဖို့ဆုံးဖြတ်တာဟာအထက်ရပြီးအပေးမှုတွေပါတယ်လို့တန်လွင်တရာချောင်းဆောင်ကိစ္စကြောင့်အပါဝင်အကြောင်းအရာဆုံးလာတဲ့သဘောမျိုးဖြစ်သွားတယ်လို့ဝန်ကြီးချုပ်ဦးမင်းမင်းဦးကပြောပါတယ်
။အားလုံးကျွန်တော်နည်းနည်းလေးကိုးကားလေးတော့ပြောပြပါမယ်နော်။88ဒေါ်လာနဲ့ဟာနဲ့ပြန်ဆုံပေးမယ်နော်။88ဒေါ်လာဖုံးမော့လုတ်ကြံခံရတာအဓိကအကြောင်းရင်းဖြစ်သွားတယ်။ကျွန်တော်ဟာအကြောင်းချက်လေးရှိခဲ့တာပဲနော်။အဲ့လိုမျိုးဒါလည်းဒီမှာအားလုံးဆုံလာတဲ့သဘောရှိလာပါမယ်နော်။ဒါလည်းပတ်သက်ပါ
ဝန်ကြီးချုပ်ဦးမင်းမင်းဦးအနေနဲ့တာဝန်ကနေနှုတ်ထွက်ဖို့ဆုံးဖြတ်တာဟာဘာတီတွင်းကဖိအားပေးမှုတွေကြောင့်ဖြစ်နိုင်တယ်လို့လွှတ်တော်ကိုယ်စားလှယ်ဦးအောင်နိုင်ဦးကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။သူရင်ဆိုင်ကြုံတွေ့နေရတဲ့ဒီဖိအားပေးမှုတွေကလည်းများတယ်။သူ့ကိုလည်းဒီသူ့ရဲ့ပါတီဆိုင်အတွင်းကနေတော့တန်ကြားတော့ကြတော့စစ်ခံသိတယ်။စစ်ဆေးချက်တွေလည်းမှန်ကန်တယ်ဆိုတော့လည်းဒီလူညဝင်းတို့ကလည်းပြောတာမျိုးတော့ဒါကျွန်တော်တို့ကရှားသိရတယ်။သူကလည်းဆိုတော့ likely ဆိုတဲ့ပဲအားကြီးဖြစ်နေဖြစ်နိုင်ကြီးပေါ့နော
်။ဝန်ကြီးချုပ်ဦးမင်းမင်းဦးဟာတန်ကြားခံထားရမှုတွေရှိနေတာကြောင့် NLD ဘ ਹੁ အလုံးမှုဆောင်ဖွဲ့ဝင်ဥညာဝဲအဖွဲ့ကောင်းဆောင်ဖြစ်တဲ့ပါဝင်တဲ့လေလာတုံးတရေးအဖွဲ့ကနေစစ်ဆေးမှုတွေလုပ်ခဲ့ပါတယ်။စစ်ဆေးသွေးရှိချက်တွေရဦးမင်းမင်းဦးမှာအပြစ်ရှိတယ်ဆိုပြီးလေလာတုံးတရေးအဖွဲ့ကပြောထားပါတယ်။ဝန်ကြီးချုပ်ဦးမင်းမင်းဦးနှုတ်ထွက်စာတင်ပြီးနောက်မှာတော့မွန်ပြည်နယ်ဝန်ကြီးချုပ်နေရာကိုကြိုက်ထုံမြို့နယ်ဘီနယ်လွှတ်တော်ကိုယ်စားလှယ်ဒေါက်တာအေးဆန်ကိုခန့်အပ်ဖို့တမရကိုစီရင်တင်ထားတယ်လို့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကသတင်းထုတ်ပြန်ထားပါတယ်။
အခုဆက်ပြီးသတင်းချင်းချက်ကိုနားဆင်ကြရမှာပါ
။ချင်းပြည်နယ်ဖလန်းမြို့ရပြည့်ကွင်းမှာကျင့်ပပြုလုပ်ခဲ့တဲ့69နှစ်မြောက်ချင်းအမျိုးသားနေအခမ်းအနားမှာနိုင်ငံရေးပြဿနာကိုဆွေးနွေးညှိနှိုင်းအဖြေရှာဖို့တခုတီးသောလမ်းကြောင်းဟာ27ရာစုပင်လုံဖြစ်တယ်လို့နိုင်ငံတော်သမ္မတဦးထင်ကျော်ကပြောကြားခဲ့ပါတယ်။
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီလာ
။နေဆက်ခြေဆိုင်တိုင်းရင်သတင်းတော့တွေစူးစီးတင်ဆက်ပေးနေတဲ့တိုင်းရင်သတင်းလွှာအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့မနေ့ပြန်စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြချင်ပါတယ်။
တော်ရရှင်များရှင်ကမ္ဘာပေါလုံအဖွဲ့ချုပ် FIFA ဥက္ကဋ္ဌကိုယ်တိုင်တက်ရောက်ပြီးဒီသတင်းပတ်ထဲမှာပဲရန်ကုန်မြို့မှာမြမအမျိုးသားဘောလုံအကယ်ဒမီကျောင်းဖွင့်လှစ်လိုက်ပါတယ်ဘောလုံပညာရှင်တွေမွေးထုတ်ပေးဖို့ရည်ရွယ်တဲ့သင်တန်းကျောင်းတွေကနေမြမဘောလုံလောကတိုးတက်လာအောင်ဘာရီများစောင့်ကြည့်ပေးမှာပါလေမြမအားကစားကမ္ဘာကိုလွှမ်းရမည်လို့ကြွေးကြော်ခဲ့မှုတဲ့စောင့်ဘုတ်အတိုင်းဖြစ်ဖို့ဆိုရင်ဘယ်လိုစိန်ခေါ်မှုတွေကိုကြော်လွှားဖို့လိုနေသေးပါလဲဒါတွေကိုတော့ FIFA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်ဘောလုံးလောကနဲ့မြမအားကစားတိုးတက်လာအောင်လှုပ်စရာတွေပြင်စရာတွေနဲ့ပတ်သက်လို့သောရရှင်တွေရဲ့အမြင်တွေကိုဆွေးနွေးဖို့ဖိတ်ခေါ်ပါရယ်။ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ်1 2 3 2 3852994 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။တိုက်ရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ဆက်သွယ်ပေးမှာပါ။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA Facebook စာမျက်နှာမှာလည်းမှတ်ချက်တွေရေးသားပေးပို့ထားလို့ရပါတယ်။စနေညတိုက်ရိုက်လေးလိုင်းအစီအစဉ်ကကြိုဆိုပါရစေရှင်။
တော်ရရှင်နေနေနဲ့စနေနေ့ည9:00စီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံဖိတ်ခေါ်ပါရရှင
်။ American Soya ရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင်
။တော်ရရှင်များခင်ဗျာ။အီရန်အစိုးရကအရေးပါပြီးတော့ထင်ရှားကြော်ကြားတဲ့နိုင်ငံရေးခေါင်းဆောင်3ဦးကိုစွဲချက်မတင်ပဲတရားရုံးတင်စစ်ဆေးခြင်းမရှိဘဲတစ်ဖက်သက်ဖမ်းဆီးထိန်းသိမ်းထားတာ6နှစ်ရှိပါပြီ။ဖမ်းဆီးခံထားရသူတွေက2ဦးဟာ2009ခုနှစ်သမရရွေးကောက်ပွဲမှာသမရလောင်းနေဖြစ်ကြတဲ့မက်ဒီကရော့ဘီနဲ့မီယာဟော့ပ်ဆင်းမော်ဆာဝီတို့ဖြစ်ကြပါတယ်။တတိယတစ်ယောက်ကတော့မော်ဆာဝီရဲ့ဇနီးဖြစ်ပြီးအမျိုးသမီးအခွင့်အရေးလှုပ်ရှားသူဇာရာရနဗတ်ဖြစ်ပါတယ်။2009ခုနှစ်ရွေးကောက်ပွဲကျင်းပခဲ့ပြီးတဲ့နောက်တန်ပေါင်းများစွာရှိတဲ့ငင်းငန်းစွာဆန္ဒထုတ်ဖော်ပြသသူတွေဟာမြို့တော်တီဟီရန်နဲ့တခြားအီရန်ကမြို့ကြီးတွေမှာလမ်းပေါ်တက်ပြီးတော့ဆန္ဒပြခဲ့ကြပါတယ်။အဲ့ဒီဆန္ဒပြသမှုတွေကိုအစိမ်းရောင်လှုပ်ရှားမှုအဖြစ်လူသိများပြီးတော့အစိုးရကအကြမ်းဖက်နှိမ်နှင်းဖြိုခွဲခဲ့ပါတယ်။2011ခုနှစ်ဖေဖော်ဝါရီလမှာတော့ကရော်ဘီမော်ဆာဝီနဲ့ရနဘတ်တို့ကိုဖမ်းဆီးထိန်သိမ်းပြီးတော့နေအိမ်မှာအကြေကျုပ်ချထားလိုက်ပါတယ်။အခုလိုမတရားသဖြင့်တစ်ဖက်သက်ဖမ်းဆီးထိန်သိမ်းမှုပြုလုပ်ခဲ့တဲ့6နှစ်ပြည့်ကာလမှာအီရန်နိုင်ငံအတွင်းယုံကြည်မှုအတွက်မတရားသဖြင့်ဖမ်းဆီးထိန်းသိမ်းပြီးတော့အကျဉ်းချခံရတဲ့အကျဉ်းသားတွေကိုချက်ချင်းပြန်လွှတ်ပေးဖို့အတွက်အမေရိကန်ပြည်ထောင်စုကထပ်မံတောင်းဆိုပါတယ်။ကာရော်ဘီမော်ဆာဝီနဲ့ရနဘတ်တို့ကိုဆက်လက်ဖမ်းဆီးထိန်းသိမ်းထားခြင်းကအရက်သားနဲ့နိုင်ငံရေးအခွင့်အရေးအရာတစ်ဖက်သက်ဖမ်းဆီးချုပ်နှောင်တာတွေမလုပ်ဖို့နဲ့အ ਨੇ စုံမျှတတဲ့တရားရုံးတင်စစ်ဆေးမှုခွင့်ပြုဖို့အမခန့်ချက်ပေးရမယ်ဆိုတဲ့နိုင်ငံတကာပေါ်ထားရှိတဲ့ကတိကဝတ်တွေကိုအီရန်အစိုးရအနေနဲ့မထီမဲ့မြင်ပြုရရောက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ယာယီပြောရေးဆိုခွင့်ရှိသူမတ်ခ်တိုနာကရေးသားထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။အီရန်အစိုးရအနေနဲ့လူခွင့်ရေးအီရန်နိုင်ငံအတွင်းလူတအူးချင်းစီရဲ့အခြေခံလွတ်လပ်ခွင့်တွေဖြစ်တဲ့ငြင်းညာစွာထုတ်ဖော်ပြောဆိုခွင့်လူအဖွဲ့အစည်းတွေမှာပါဝင်ဆောင်ရွက်ခွင့်ကြောက်ရွံ့မှုကင်းကင်းနဲ့နိုင်ငံရေးဖြစ်စဉ်တွေမှာပါဝင်ခွင့်ပြုရေးအစရှိတဲ့နိုင်ငံတကာအနေနဲ့လိုက်နာကြရမယ့်ဝတ္တရားတွေကိုလေးစားဖို့လိုတယ်လို့မတ်ခ်တိုနာကပြောဆိုလိုက်ကြောင်းပါခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြပါပြီ
။တော်ရရှင်တို့ခုနားဆင်ခဲ့ကြရတာကအမေရိကန်ဆိုရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်ကြောင်းကိုသိစေရပါတယ်ရှင်။ VOA ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုနောက်ဆုံးရနိုင်ငံတကာသတင်းတွေကိုအချင်းချုပ်ပြီးတော့ဒေါခင်မျိုးသက်ကကြေညာပေးပါအောင်မရှင
်။ American နဲ့ Mexico နဲ့နိုင်ငံခြားတရားကြီးကာရမဲ့ကိစ္စနဲ့ American ရောက် Mexico နိုင်ငံသားတွေကိုပြန်ပြီးပို့ပေးနေတာတွေအတွက်စိုးရင်စိတ်ပူမှုတွေရှိနေချိန်မှာပဲ Mexico နိုင်ငံကိုရောက်နေတဲ့ American နိုင်ငံခြားရေးဝန်ကြီးနဲ့အမိမြေလုံခြုံရေးဆိုင်ရာဝန်ကြီးနှစ်ဦးကို Mexico အရာရှိတွေကသူတို့ရဲ့စိုးရင်ပူပန်မှုတွေကိုပြောကြားခဲ့ကြပါတယ်။မွတ်စလင်နိုင်ငံတွေရဲ့နိုင်ငံသားတွေဥရောပမှာလာရောက်ပြီးအခြေချတာကိုမလိုလားသူတွေများလာတယ်လို့ရန်ကုန်မြို့အခြေစိုက်ချန်တမ်ဟောက်စ်လူမှုဘဝရရေးရအဖွဲ့ရဲ့ဥရောပမှာနောက်ဆုံးလှုပ်ထားတဲ့သဘောထားစစ်တမ်းမှာဖော်ပြနေပါတယ်။ဥရောပနိုင်ငံပေါင်း10နိုင်ငံကလူပေါင်း 1,000 လောက်ကိုလှုပ်ခဲ့တဲ့စစ်တမ်းမှာဖြန့်မြန့် 55 ရာခိုင်နှုန်းကမွတ်စလင်နိုင်ငံကနေပြောင်းရွှေ့အခြေချလာသူတွေကိုလက်မခံခြင်းကြပါဘူး။အီရန်နိုင်ငံမှာ2014ခုနှစ်ခရစ်က IS စစ်သွေးကြွတွေထိန်းချုပ်ထားတဲ့မူဆိုးကလေရင်ကွင်းကိုအမေရိကန်နဲ့အကူအညီပေးနေတဲ့တပ်တွေကပြန်ပြီးသိမ်းပိုက်နိုင်ခဲ့တယ်လို့အီရန်အာဏာပိုင်တွေကအကြမ်းတပ်ရင်းနေမှာပြောပါတယ်။မူဆိုးလေရင်ကွင်းကိုလျှက်တစ်ပြက်တုံ့ပြန်တိုက်ခိုက်ရေးတပ်တွေနဲ့ဗဟိုရဲတွေကအပြည့်အဝထိန်းချုပ်ထားလိုက်နိုင်ပြီလို့အီရန်အစိုးရရုပ်တံကကြေညာခဲ့ပါတယ်။စီးရီးယားနိုင်ငံက6နှစ်နီးပါးကြာနေပြီဖြစ်တဲ့ပြည်တွင်းဆက်အဆုံးသတ်ရတဲ့စူးစမ်းရနေတဲ့စီးရီးယားနိုင်ငံဆိုင်ရာအမေရိကန်အထူးတမန်ကြီးကစီးရီးယားကိုယ်စားလှယ်နဲ့စီးရီးယားအတိုက်ခံဘက်ကကိုယ်စားလှယ်တွေနဲ့ကြက်တပ်ရင်းတွေကဂျန်နဘာမှာတွေ့ဆုံပါတယ်။မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအလူခွင့်အထူးကိုယ်စားလှယ်မစ်ရန်ဟီလီရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံ3ရဲ့ကြာခီးစင်ဟာကြက်တပ်ရင်းတွေမှာပြီးဆုံးပြီဖြစ်ပါတယ်။
သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနေ့အစည်းအဝေးထုတ်လုပ်ရမှုအမှတ်အင်ဂျင်နီယာဖြစ်ပြီးတော့အင်ဂျင်နီယာကတော့ကယ်ဗင်ဖောင်လာဖြစ်ပါတယ်ကျမကတော့နာနာချက်ပါရှင်VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်ရှင်ညနေဘက်6နာရီခွဲမှာထုတ်လွှင့်မဲ့အစီအစဉ်ကိုတော့ဒိုင်းနိုမီတာ16 19နဲ့25တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ် VOA ကိုနားဆင်ခဲ့ကြတဲ့သောတာရှင်တွေအားလုံးကိုလည်း VOA ကထူးပဲကျေးဇူးတင်ရှိပါတယ်ရှင
This program has come to you from the Voice of America, Washington.